Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ်ဇွန်လ2ရက်ကြာသပတေးနေ့မနက်ဖြန်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်။
ကျမနင်္ဂလာပါဒီကနေ့သတင်းတွေကိုတော့ကိုခင်မောင်စောမနဲ့အတူတင်ပြသွားရမယ်ယူကရိန်းထွက်ပို့ပြီးတော့အစင်းမြင့်တဲ့ဒုံးလက်နဲ့ခရယာမီကြောက်တွေကိုအမေရိကန်ကကူညီမယ်လို့ပြောပါတယ်အမေရိကန်နဲ့တိုင်ဝမ်ကြားကုန်သွယ်ရေးသဘောတူညီမှုတစ်ခုလက်မှတ်ရေးထိုးလိုက်ပါတယ်ဆီအာနာတင်ထားတဲ့မြန်မာနိုင်ငံတွင်အိုးရင်စွန့်ထွက်ပြေးရသူကတသန်းကျော်တိပထမဆုံးရောက်လာပါတယ်ဒီလိုသတင်းတွေကိုကြားမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
Hatmadaw or state armed forces as well as non-state armed groups to avoid using schools for military purposes and to refrain from attacking
မြန်မာနိုင်ငံမှာပြည်ပကတွေအတွင်စာသင်ကျောင်းတွေကိုစီရေးအရာအသုံးပြုတာတိုက်ခိုက်တာတွေမလုပ်ဖို့ကမ္ဘာပညာရေးကဏ္ဍကာကွယ်ရေးအဖွဲ့အစည်းကတိုက်တွန်းလိုက်ပါတယ်မကြာမီပဲပြည်စုံကနောက်တော့တာဆင်ရပါမှာအဲ့ဒီနောက်ကလေးမျိုးနယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်တွေတိုက်ပွဲဖြစ်ပွားနေပြီးကြီးရွာတွေမီးရှို့ခံရတာရှိသလိုအရသားတွေထိခိုက်မှုလည်းရှိနေပါတယ်။ဒါအပြင်နောင်ချိုပညာရေးမှုရုံးမှာဘုံပေါက်ကွဲခဲ့လို့ပညာရေးဝန်ထမ်း10ဦးထိခိုက်ဒဏ်ရာရပြီးတဦးသေဆုံးခဲ့ပါတယ်။ဖားကန်နယ်ထဲမှာတနက်နေ့ပြစ်ဒဏ်ခံရတဲ့လူငယ်အလောင်း၄လောင်းတွေ့ရှိခဲ့ပါတယ်။စားတဲ့သတင်းပေးပို့ချက်တွေကိုနောက်တော့တာဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့မြန်မာရေးသုံးသပ်ချက်ပြည်သူ့ကျမ်းမာရေးအစီအစဉ်နဲ့အားကစားကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့ဒီကနေ့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုနားလောင်တဲ့ကိုခမောင်စိုးမင်းတို့ကပြောပြပါရမယ်ခင်ဗျာ။
ယူကရိန်းနိုင်ငံနဲ့ရုရှားတို့ကြွကြော်စစ်ဆင်နွှဲနေတာလေးလာတဲ့ရောက်လာချိန်မှာပဲယူကရိန်းအတွက်ပို့ပြီးတော့အစင်မြင့်တဲ့ rocket စနစ်တွေနဲ့ခရမ်းမီကြောက်တွေဒေါ်လာတန်900ပို့ပေးပို့သွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗိုလ်ဒေါ်နေမှာပြောပါတယ်။ရုရှားပိုင်နဲ့နေမြေတဲ့အမေရိကန်လက်နက်တွေနဲ့ပြစ်ခတ်တိုက်ခိုက်တာမျိုးမလုပ်ဘူးလို့ယူကရိန်းဘက်ကအာမခံထားပါတယ်လို့လည်းသမ္မတအိမ်ဘျူရိုကပြောပါတယ်။ရုရှားတို့ရဲ့ရန်ကနေသူတို့ပိုင်နေမြေတွေကိုကာကွယ်နေတဲ့ယူကရိန်းအတွက် HIMARS လို့ခေါ်တဲ့ rocket ပစ်လွတ်တဲ့စနစ်တွေနဲ့လက်နက်ခရမ်းတွေပေးပို့သွားမယ်လို့ဗိုလ်ဒေါ်နေကထုတ်ပြန်ချက်မှာသမ္မတဘိုင်ဒန်ကပြောထားပါတယ်။လွတ်လပ်မှုအတွက်တိုက်ပွဲဝင်နေကြတဲ့ယူကရိန်းကိုသမိုင်းဝင်အကူအညီတွေပေးအရင်းကမ္ဘာကြီးကိုအမေရိကန်ကဆက်ပြီးတော့ဦးဆောင်သွားမယ်လို့လည်းကြေညာချက်မှာပြောထားပါတယ်။အခုပို့မဲ့လက်နက်တွေထဲမှာကီလိုမီတာ80ဒီရောက်အောင်ပြင်နိုင်တဲ့တားလပ်ပစ်ဒုံးလက်နက်တွေလည်းပါပါတယ်။အခုလိုယူကရိန်းကိုလက်နက်နဲ့ခရမ်းမီကြောက်တွေကူညီထောက်ပံ့ပေးတာကစစ်မြေပြင်မှာယူကရိန်းရဲ့ရည်တည်ချက်ပို့ပြီးတော့ခိုင်မာအားကောင်းလာစေဖို့နဲ့နောက်ဆုံးမှာရုရှားနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်နိုင်ဖို့ရည်ရွယ်ပြီးတော့ထောက်ပံ့တာဖြစ်တယ်လို့သမ္မတဘိုင်ဒန်ရေးသားထားတဲ့အတွင်းမြင်ဆောင်မတစ်ပုဒ်ကိုလည်း New York Times သတင်းစာကအင်္ဂါနေ့နောက်ပိုင်းမှာဖော်ပြခဲ့ပါတယ်
။ရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံအရှေ့ပိုင်းဆာဗီယာတို့ဒွန်ညက်မြို့ကိုဗိုလ်ဒုနေမှာလက်နက်ကြီးတွေနဲ့အစမပြတ်တိုက်ခိုက်ပြီးလူရှန်ဒေတာအုပ်ချုပ်ရေးမှူးကတော့လက်ရှိမှာမြို့ရဲ့80ရာခိုင်နှုန်းကိုရုရှားတပ်ဖွဲ့တွေထိန်းချုပ်ထားတာဝန်ခံပြောဆိုလိုက်ပါတယ်။ဒါ့အပြင်အရသားတွေကိုကယ်ထုတ်ပေးတဲ့အစီအစဉ်ကိုလည်းရပ်ထားရကြောင်းသူကပြောပါတယ်။တချို့ယူကရိန်းတပ်ဖွဲ့တွေကရုရှားတပ်ဖွဲ့တွေကိုခုခံတိုက်ခိုက်နေကြဆဲဖြစ်ပြီးတချို့ယူကရိန်းတပ်ဖွဲ့တွေကတော့စုခွာသွားပြီဖြစ်ကြောင်းလူရှန်ဒေတာအုပ်ချုပ်ရေးမှူးဟိုင်တိုင်းကပြောပါတယ်။ဒါပေမဲ့လူသားချင်းစာနာမှုအကူအညီတွေကိုလှုံ့ဆော်ပေးဖို့ကတော့မဖြစ်နိုင်တော့တဲ့အကြောင်းသူက Telegram မှာရေးသားထားပါတယ်။ဒါပေမဲ့လူရှန်ဒေတာကလာရှာချက်မြို့ကိုတော့ရုရှားတပ်ဖွဲ့တွေရောသူတို့ကိုထောက်ပံ့ပေးထားတဲ့ခွဲထွက်ရေးသမားတပ်ဖွဲ့တွေရောကသိမ်းပိုက်နိုင်ခြင်းမရှိသေးပဲယူကရိန်းတပ်ဖွဲ့တွေကပဲအပြည့်အဝထိန်းချုပ်ထားတယ်လို့သူကပြောပါတယ်။ရုရှားဟာ3လကြာထိုးစစ်ရဲ့အစောပိုင်းမှာယူကရိန်းသမ္မတဗိုလိုဒီမာ ဇယ်လန်စကီအစိုးရကိုဖျောက်ချတာမျိုးတော်ကီယက်ကိုသိမ်းပိုက်ရေးအစီအစဉ်မအောင်မြင်တာတွေကြောင့်ယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းစစ်မှုလုပ်ငန်းတွေတရှိရာဒွန်ညက်ဒေသကိုထိန်းချုပ်နိုင်ရေးရုရှားရဲ့ရည်မှန်းချက်အတွေ့ဆာဗီယာတို့ဒွန်ညက်ဒေသသိမ်းပိုက်ရေးဟာအလွန်ကိုအရေးကြီးနေပါတယ်ခင်ဗျာ
ရုရှားတာဝန်ရှိသူတွေစီကတင်မာတဲ့စကားတွေပို့ပြီးတော့ကြားနေရပေမဲ့သူတို့ရဲ့ထောက်ခံမှုတွေရော့သွားမှာမဟုတ်ဘူးလို့ယူကရိန်းဘက်ကအမခံထောက်ခံအားပေးနေတဲ့အနောက်နိုင်ငံတွေကပြောပါတယ်။ယူကရိန်းနိုင်ငံအရှေ့ဘက်ကဒေသတချို့ကိုရုရှားတို့လက်တလုံးထိန်းချုပ်လိုက်ပေမဲ့မဟာမိတ်နိုင်ငံတွေရဲ့အပြေရှားရေးကြိုးပမ်းချက်တွေပြတ်မသွားစေသလိုယူကရိန်းတပ်ဖွဲ့တွေအပေါ်ယုံကြည်မှုလည်းယော့မသွားပါဘူးလို့မြောက်အတ္တလန်တိတ်စားချုပ်အဖွဲ့ NATO ဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်ကပုံထုံးနေမှာပြောပါတယ်။ရုရှားတပ်တွေအနိုင်ရတဲ့အခိုက်အတန့်လည်းရှိသလိုယူကရိန်းတပ်တွေဘက်ကအောင်အောင်မြင်မြင်ပြန်ပြီးတော့တိုက်ထုတ်တာလည်းတွေ့ရပါတယ်လို့အမေရိကန်အမြဲတမ်းကိုယ်စားလှယ်ဂျူလီယန်စမစ်က Defense Rider Groups ကိုပြောပါတယ်ယူကရိန်းတပ်ဖွဲ့တွေအပေါ် NATO ရဲ့လေဆာမှုတွေအတော့ကိုမြင်မာနေရ တွေ့ရတယ်လို့လည်းပြောပါတယ်။ယူကရိန်းအတွက်အစင်မြင့်ဒုံးလက်နက်စနစ်တွေအမေရိကန်ကပေးပို့မယ်ဆိုတဲ့ကြေညာချက်ထွက်လာအပြင်မှာပဲ Smith ရဲ့ Matches ကထွက်လာတာပါ။ယူကရိန်းပိုင် Donbas ဒေသကိုရုရှားတို့ထိန်းချုပ်စေနိုင်ခဲ့တဲ့လက်နက်တွေကိုတံပြန်နိုင်ဖို့ဆိုပြီးတော့အစင်မြင့်လက်နက်တွေထောက်ပံ့ပေးဖို့ယူကရိန်းတာဝန်ရှိသူတွေကသတင်းမှတ်နဲ့ချီတောင်းဆိုနေတာပါ။အခြေအနေတွေပိုးပြီးတော့တင်းမာလာအောင်ယူကရိန်းကိုအမေရိကန်ကလက်နက်ထောက်ပံ့တာဆိုပြီးရုရှားအစိုးရပြောခွင့်ရသူ Dmitry Peskov ကဗုဒ္ဓဟူးနေ့ကဆွဆွဲပြောဆိုပါတယ်။ Sorry Arabia ကိုရောက်နေတဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့ကလည်းအမေရိကန်ရဲ့လုပ်ရဟာအနောက်နိုင်ငံတွေဘက်ကစီအရပါဝင်ပတ်သက်မှုရှိလာအောင်တိုက်ရန်ဆတဲ့လုပ်ရဖြစ်တယ်လို့ပုထူနေကပြောဆိုခဲ့ပါတယ်
။ယူကရိန်းစစ်ပွဲကြောင့်စားနပ်ရိက္ခာပြဿနာတွေပိုပြီးကြီးထွားလာရကနေအနေငယ်တက်တာရောပါလာနိုင်ကြောင်းကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူထရက်စ်ကပုထူနေကပြောပါတယ်။ချက်ချင်းလည်ငင်တိုးတက်မှုတွေထွက်လာမှာမဟုတ်ဘဲအချိန်တော့ယူရအောင်မယ်လို့သူကပြောပါတယ်။စစ်ပွဲကြောင့်စစ်စုံကနေကောက်ပဲသီးနှံနဲ့ဓာတ်မြေဩဇာတင်ပို့မှုကိုအဟန့်တာဖြစ်စေပါတယ်။ဒါအပြင်ရုရှားနဲ့ယူကရိန်းနှစ်နိုင်ငံပေါင်းဟာကမ္ဘာပေါ်မှာဂျုံထုတ်လုပ်မှုရောင်းချမှုမှာတတိယအများဆုံးဖြစ်ပြီးအဲ့ဒီအထက်ကမှရုရှားနိုင်ငံဟာကမ္ဘာပေါ်မှာဓာတ်မြေဩဇာထုတ်လုပ်တဲ့အဓိကနိုင်ငံတစ်နိုင်ငံဖြစ်ပါတယ်။အဲ့ဒီလိုအနေအထားကြောင့်ကုလသမဂ္ဂအတွေ့အမှုချုပ် Guterres ကစာနယ်ရိတ်ခါနဲ့စွိုင်းအင်ကုန်စည်စီးဆင်းမှုတည်ငြိမ်ရေးတည်ချအောင်အလင်းအမြန်ဆုံးဖြတ်ဆောင်ရွက်ချဖို့တိုက်တွန်းလိုက်ပါတယ်။ဒါအပြင်ပို့ကုန်ကန့်သတ်ချက်တွေရုပ်သိမ်းပေးဖို့အရန်နဲ့ပိုလီယံကုန်စည်တွေကိုလိုအပ်တဲ့သူတွေချထားပေးဖို့ဈေးကွက်မတည်ငြိမ်မှုကိုထိန်းသိမ်းရေးအတွက်စာနယ်ရိတ်ခါဈေးနှုန်းကြီးမြင့်မှုကိုကင်တွယ်ဆောင်ရွက်ချဖို့လည်းမြန်မြန်ဆန်ဆန်ဆောင်ရွက်ချဖို့တောင်းဆိုလိုက်ပါတယ်
။ I think that there is progress.
တိုးတက်မှုတွေရှိပေမဲ့လိုချင်သလောက်တော့မဖြစ်သေးဘူးလို့ကျွန်တော်ထင်ပါတယ်အကြောင်းအရာတွေကရှုပ်ထွေးနေပြီးအကြောင်းအရာတစ်ခုနဲ့တစ်ခုကချိတ်ဆက်ပတ်သက်နေတာကြောင့်အထူးသဖြင့်စစ်ဆန်ညှိနှိမ့်တာမှာရှုပ်ထွေးစေပါတယ်လို့သူကစွီဒင်ဝန်ကြီးချုပ်မန်ဒလင်နာအန်ဒါဆန်နဲ့စွီဒင်နိုင်ငံစတော့ဟ ோம் မြို့သတင်းစာရှင်းလင်းပွဲအတွင်ပြောလိုက်ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟာဒီနေ့အစောပိုင်းကရုရှားနိုင်ငံမော်စကိုမြို့တော်ကိုသွားခဲ့ပြီးအဲဒီကနေမှယူကရိန်းနိုင်ငံကိယက်မြို့တော်ကိုဆက်သွားကနှစ်နိုင်ငံစလုံးကကောက်ပဲသီးနှံပြန်လည်တင်ပို့ရေးအတွက်ကြိုးစားခဲ့ပါတယ်။ရုရှားနိုင်ငံကတော့အနောက်နိုင်ငံတွေရဲ့ပိတ်ဆို့တံခတ်မှုကြောင့်ပို့ကုန်တွေထိခိုက်ရတယ်လို့အပြစ်တင်ပါတယ်။တံခတ်မှုတွေကိုဖြေလျှော့ပြီးရင်ယူကရိန်းရဲ့ဂျုံနဲ့ရုရှားဓာတ်မြေဩဇာကိုပင်လယ်နက်ကနေတင်ပို့ခွင့်ပြုမယ်လို့ပြောပါတယ်ခင်ဗျာ။
အဲ့ဒါမနေ့ပဲမြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 11133ဟိုင်းဒိုမီတာ40 kHz 9433ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာနိုင်ငံတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်အရစ်တွေဟာခုချိန်မှာသက်တမ်းကျော်ထည့်ရောက်ရှိလာကြောင်းကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံအိုချကပြောဆိုကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျာရက်ကပုံထိုးနေ့မှာပြောပါတယ
် To reach all of the 6.2 million people in Myanmar who need humanitarian aid we need improved access
သူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့မြန်မာနိုင်ငံတဲကပြည်သူ 6% တန်းကျော်အတွက်အကူအညီပေးတဲ့နေရာမှာသွားလာရေးပုံမလွယ်ကူဖို့ပြည်ဝင်ခွင့်ဗီဇာရဖို့နှောင့်နှေးနေတာနဲ့ဗန်တွေမှာကန့်သတ်ချက်တွေရှိနေတာစတဲ့အဟန့်အတားတွေအမြန်ပြေလည်သွားအောင်လုပ်ပေးဖို့လိုပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျာရက်ကဂျွန်လတရရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းတိုက်ပွဲတွေနဲ့မလုံခြုံမှုတွေကြောင့်အိုးအိမ်စွန့်ထွက်ပြေးရသူ9သိန်းနီးပါးရှိပြီးတော့အင်းနီချင်းထိုင်းနဲ့ကိုထွက်ပြရသူက4000နေပါရှိကြောင်းလဲကုလသမဂ္ဂကပြောပါတယ်စစ်အာဏာမသိမ်းခင်ကအကြမ်းဖက်မှုတွေကြောင့်နိုင်ငံတွင်းအိုးအိမ်စွန့်ခွာထွက်ပြရသူက3,460,000လောက်ရှိနေပြီးသားဖြစ်တာကြောင့်လက်ရှိအိုးအိမ်စွန့်ထွက်ပြရသူစုစုပေါင်းသက်တမ်းကျော်ရောက်လာတာဖြစ်ပါတယ်ဒီနှစ်ဧပြီလကစပြီးတော့မိုးကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရပြီးတော့ခက်ခဲနေနေရတဲ့ရခိုင်ကချင်ရှမ်းပြည်တောင်ပိုင်းနဲ့ကရင်ပြည်နယ်တွေကပြည်တွင်းဒုက္ခသည်တွေရဲ့တဲအိမ်တွေမိုးကြောင့်ပျက်စီးခဲ့ရတယ်လို့ဒေသခံလူမှုအဖွဲ့အစည်းတွေနဲ့အကူအညီပေးအေဂျင်စီတွေပူးပေါင်းပြီးတော့စာနာရိတ်ခါစေဝါနဲ့အခြေခံလိုအပ်ချက်တွေကိုပေးအပ်နိုင်ဖို့ဆောင်ရွက်နေပါတယ်လို့လည်းပြောပါတယ်။မိုးတွင်းကာလထက်ကိုရောက်ရှိလာတဲ့အချိန်မှာပဲတိုက်ပွဲတွေမပြတ်သေးတဲ့အတွက်ဒုက္ခသည်တွေအခြေအနေပိုဆိုးလာစရာရှိတယ်လို့လည်းကုလသမဂ္ဂကသတိပေးပါတယ်
။လူရေ22တန်းရှိတဲ့သီရိလင်္ကာနိုင်ငံမှာစီးပွားရေးအကျပ်အတည်းတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေပုံမဆိုးလာတဲ့အတွက်ကြောင့်စင်ရမွဲတင်မှုတတ်မှတ်အဆင့်အောက်ကိုရောက်သွားတဲ့လူဦးရေက10ရာခိုင်နှုန်းကျော်ရှိတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ အလုတ်ကိုင်းဆုံးရှုံးတာကျန်းမာရေးစောင့်ရှောက်မှုမရတာနဲ့စားနပ်ရိက္ခာမလုံလောက်တဲ့အခြေအနေနဲ့ရင်ဆိုင်ရတဲ့သူတွေကလည်းတန်းနဲ့ချီရှိတယ်လို့ပြောပါတယ်စီပွားရေးအကျအတဲကြောင့်လူတွေအာဟာရအပြည့်အဝမရကြသလိုအခြေခံလိုအပ်ချက်တွေလည်းမဖြည့်ဆည်းနိုင်တော့ဘူးလို့ကမ္ဘာ့ဘဏ်ပြောခွင့်ရသူက VOA ကိုပြောပါတယ်အေဂျီလာကထွက်လာတဲ့အစီရင်ခံစာအရတီတီလင်္ကာနိုင်ငံရဲ့ငွေကြေးဖောင်းပမှု46ရာခိုင်နှုန်းရှိပြီးကုန်စည်နှုန်းတွေတချိန်တိုးတက်လာတာကြောင့်ဝင်ငွေနည်းတဲ့ပြည်သူတွေအနေနဲ့နေ့စဉ်စားဝတ်နေရေးအတွက်မလုံလောက်တော့ဘူးလို့လည်းသိရှိရပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့တိုင်ဝမ်ကြားကုန်သွယ်ရေးစာချုပ်တခုကိုပို့ထုံးနေမှာလက်မှတ်ရေးထိုးလိုက်ပါတယ်။ဒေသတွင်းတရုတ်တို့ရဲ့စီးပွားရေးလွှမ်းမှုကိုတံပြန်ဆောင်ရွက်တဲ့အနေနဲ့တရုတ်ကသူပိုင်အဖြစ်ပြောဆိုနေတဲ့တိုင်ဝမ်ကျွန်းနယ်စီးပွားရေးအနီးကပ်ပူးပေါင်းဆောင်ရွက်နေဖို့အမေရိကန်ကအခုလိုလက်မှတ်ရေးထိုးလိုက်တာပါ။ဒီသဘောတူညီမှုကြောင့် Digital နည်းပညာတွေနဲ့တန်ရှင်စွမ်းအင်ဆိုင်ရာကုန်သွယ်ရေးကိစ္စရပ်တွေမှာနှုတ်ဦးနှစ်ဖက်အကျိုးများစေလိမ့်မယ်လို့သမ္မတဘိုင်ဒန်အဆိုရတာဝန်ရှိသူတွေကပြောပါတယ်။နည်းပညာပိုင်းနဲ့ရင်းနှီးမြှုပ်နှံမှုကိစ္စရပ်တွေနဲ့ပတ်သက်လို့နှစ်ဖက်ကိုယ်စားလှယ်တွေဆက်ပြီးဆွေးနွေးဖို့ရှိတယ်လို့လည်းပြောပါတယ်။လူသုံးလျှက်စစ်ပစ္စည်းမျိုးစုံမှလိုအပ်တဲ့အစင်းမြင့်စီမီကွန်ဒက်တာတွေကိုအထူးကထုတ်လုပ်နေတဲ့တိုင်ဝမ်နဲ့အမေရိကန်ကြားကုန်သွယ်ရေးပူးပေါင်းဆောင်မှုကအတော့ကိုအရေးကြီးတဲ့ကိစ္စဖြစ်ပါတယ်လို့လည်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဂီနာရမန်ဒိုကပြောပါတယ
်။ Pirates of Caribbean ပင်လယ်ရမျှဇာတ်ကားတွေနဲ့နာမည်ကြီးတဲ့ Hollywood ရုပ်ရှင်မင်းသား Johnny Depp နဲ့သူ့ရဲ့ဇနီးအောင် Hollywood ရုပ်ရှင်မင်းသမီး Amber Heard တို့ဟာအပြေဖြတ်မှုတွေနဲ့အပြန်အလှန်တရားစွဲခဲ့ပြီးနှစ်တည်နဲ့ချီအမှုတွေရင်ဆိုင်ရာကနေမနေ့ကတော့မင်းသားဂျော်နီဒက်ကိုတရားရုံးကအနိုင်ပေးလိုက်ပါတယ်ဂျူရီတရားသူကြီးတွေကမင်းသမီးအမ်ဘာဟတ်ကခင်ပွန်းဟောင်းမင်းသားကိုခင်ပွန်းဟောင်းမင်းသားဂျော်နီဒက်ကိုနှစ်နာချီဒေါ်လာ15တန်းပေးဖို့ဆုံးဖြတ်လိုက်ပါတယ်တပြိုင်တည်းမှာပဲမင်းသားဂျော်နီဒက်ကလည်းဇနီးဟောင်းမင်းသမီးကိုဒေါ်လာ2တန်းပေးဖို့ဆုံးဖြတ်လိုက်ပါတယ်ဂျော်နီဒက်နဲ့အမ်ဘာဟတ်တို့ဟာ2015ခုနှစ်ကလက်ထပ်ပြီးတနှစ်အကြာကွာရှင်းပြီးတဲ့နောက်အမ်ဘာဟတ်က2018ခုနှစ်ကဝါရှင်တန်ပို့စ်သတင်းစာမှာသူ့အပေါ်ကိုအိမ်တွင်းအကြမ်းဖက်မှုကျူးလွန်ခဲ့ကြောင်းဆောင်းပါးရေးသားခဲ့ပါတယ်။အဲ့ဒီရေးသားချက်ထဲမှာဂျော်နီဒက်နာမည်ကိုဖော်ပြထားခြင်းမရှိပါဘူး။ဒါပေမဲ့လည်းသူ့နာမည်မပါပေမဲ့လို့သူ့ကိုအသေးဖြတ်တယ်ဆိုပြီးဂျော်နီဒက်ကတရားစွဲခဲ့ပါတယ်။အဲ့ဒီနောက်သူ့ဇနီးဟောင်းကလည်းတံပြန်တရားစွဲခဲ့ပါတယ်ခင်ဗျာ။
သတင်းတွေကိုနန်းလောင်တဲ့ကိုခင်မောင်စွန်မြင့်တို့ကပြောပြသွားတော့ပါခင်ဗျာ VOA ရဲ့ကြာတာပရင်းနေမနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လိုက်ပြီးတော့ဆက်သွယ်မြင်းမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပါတော့မယ်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလက်နက်ကိုင်အဖွဲ့အစည်းအသေးအနေနဲ့စာတင်ကျောင်းတွေကိုမိမိတို့စီရဲအတွက်အသုံးပြုတာကိုရောကျောင်းတွေကိုတိုက်ခိုက်တာတွေကရှောင်ကျဉ်ကြဖို့ GCPEA ကပညာရေးကဏ္ဍတိုက်ခိုက်ခံရမှုကာကွယ်ရေးကဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့ကတိုက်တွန်းလိုက်ပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းကမ္ဘာတစ်လောပညာရေးကဏ္ဍတိုက်ခိုက်ခံရမှုပိုများလာတယ်လို့ GCPEA ရဲ့အစီရင်ခံစာမှာတာဝန်ရှိသူတွေကပြောဆိုထားပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကဆက်ပြောပြပါလိမ့်မယ
်ကမ္ဘာနိုင်ငံအတော်များများမှာကိုဗစ်ကံရောဂါကြောင့်စာသင်ကျောင်းတွေယာယီပိတ်ခဲ့ဘူးရာကတပူပေါ်နှစ်ပူဆင့်ဆိုသလိုတချို့နိုင်ငံတွေမှာလက်နက်ကင်ပဋိပက္ခတွေကြောင့်လွန်ခဲ့တဲ့နှစ်နှစ်အတွင်းတစ်ကမ္ဘာလုံးမှာစာသင်ကျောင်းတိုက်ခိုက်ခံရမှုပေါင်း 9,000 ကျော်ရှိလာတယ်လို့GCPEA ရဲ့ဇွန်လတရနေ့ထုတ် Education Under Attack 2022အစီရင်ခံစာအသစ်မှာဖော်ပြလိုက်တာပါအဲ့ဒီလိုတိုက်ခိုက်မှုတွေအတွင်းတကမ္ဘာလုံးကဆရာမကျောင်းသားနဲ့ပညာရေးဝန်ထမ်းစုစုပေါင်း 9,000 ကျော်ထိခိုက်ဒဏ်ရာရတာဒါမှမဟုတ်တေဆုံးခဲ့ရတာမျိုးရှိခဲ့တယ်လို့စာမျက်နှာ265ရှိတဲ့အစီရင်ခံစာကဆိုပါတယ်ဒီလိုကမ္ဘာတစ်လောစာသင်ကျောင်းတွေတိုက်ခိုက်ခံရတဲ့နိုင်ငံစီးရင်ထဲမှာမြန်မာနိုင်ငံကိုထည့်သွင်းဖော်ပြထားပါတယ်GCPEA အဖွဲ့ရဲ့လေးလာမှုအရမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်နှစ်အတွင်းစာတင်ကျောင်းကိုတိုက်ခိုက်တာစစ်စခန်းတွေအဖြစ်အသုံးချတာစတဲ့လုပ်ရပ်ပေါင်း200ကျော်ရှိတယ်လို့ဒီအစီရင်ခံစာပြုစုရာမှာပါဝင်တဲ့သုတေသီဒေါက်တာမာရီကာဆိုလိုက်ကီကရှင်းပြပါတယ
် In Myanmar and in other countries around the world we see both military and non-state armed groups perpetrating attacks on education and using schools
မြန်မာနိုင်ငံမှာရောတခြားနိုင်ငံတချို့မှာပါအစိုးရတပ်ဖွဲ့ကရောအစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေကပါပညာရေးကဏ္ဍကိုတိုက်ခိုက်နေတာတွေ့ရပြီးစာသင်ကျောင်းနဲ့တက္ကသိုလ်တွေကိုစီရေးစခန်းတွေဖြစ်အသုံးချနေကြတာပါဒါကတကယ့်ပြဿနာကြီးဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းမြန်မာနိုင်ငံတွင်ပညာရေးကဏ္ဍတိုက်ခိုက်ခံရမှုပေါင်း220ကျော်ရှိပါတယ
်ပြည်သူ့ကာကွယ်ရေးတပ် PDF နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တချို့ကတော့စစ်ကောင်စီတပ်ရဲ့လက်နက်ကြီးပစ်ခတ်မှုနဲ့လေကြောင်းတိုက်ခိုက်မှုအတွင်း စာတင်ကျောင်းတွေပျက်စီးခဲ့ရတယ်လို့ပြည်တွင်ပြောဆိုသလို PDF အဖွဲ့တွေကစာတင်ကျောင်းနဲ့ပညာရေးမှုယုံတွေကိုဘုံထောင်တိုက်ခိုက်တာဖောက်ခွဲတာတွေလုပ်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းပြန်လည်ဆွဆွဲခဲ့ပါတယ်။စစ်အာဏာသိမ်းဆန်းခြင်းနဲ့အဖွဲ့တွေရဲ့ဖောက်ခွဲတိုက်ခိုက်မှုကြောင့်အခုချိန်ထိစာတင်ကျောင်းပေါင်း300ကျော်ပျက်စီးခဲ့ရပြီးအရသာပြည်သူ30ကျော်သေဆုံးခဲ့ရတယ်လို့စစ်ကောင်စီကသူတို့ရဲ့သတင်းစာရှင်းလင်းပွဲတွေမှာဖော်ပြပါတယ်။ဒီလိုတိုက်ခိုက်မှုတွေမှာဘဲဘက်ကပဲတောင်းဝန်ရှိသည်ဖြစ်စေ GCPE အဖွဲ့အနေနဲ့ကျူးလွန်တဲ့အဖွဲ့တွေကိုပြစ်တင်ပြောဆိုဖို့ရည်ရွယ်တာမဟုတ်ပဲ CAPD ပက္ခကြောင့်ပညာရေးကဏ္ဍထိခိုက်နေရပုံကိုမီးမောင်းထိုးပြကျင်လာလို့ဒေါက်တာမာရီကာဆိုလိုက်ကီကပြောပါတယ
် Purpose of this report is not about, you know, blaming one side. This report is not to call out any one perpetrator.
ဒီစီရင်ခံစားရဲ့ရည်ရွယ်ချက်ကတဖက်ဖက်ကိုအပြစ်တင်ပြောဆိုဖို့မဟုတ်ပါဘူး။ဘသူတွေကဒါကိုကျူးလွန်နေပါတယ်ဆိုပြီးဖော်ထုတ်ကိုလည်းမဟုတ်ပါဘူး။စီရင်ပဋိပက္ခကြောင့်ပညာသင်ယူနိုင်ခွင့်ကိစ္စမှာဘလောက်ထိခိုက်နေရတယ်လဲဆိုတာကိုသာပြောချင်တာပါ
။ပညာရေးကဏ္ဍတိုက်ခိုက်မှုတွေကြောင့်လူငယ်တွေပညာသင်ကြားပိုင်ခွင့်ဆုံးရှုံးသွားစေတယ်လို့သူကထောက်ပြပါတယ်။ဒါကြောင့်ကျောင်းတွေကိုတိုက်ခိုက်တာမျိုးရှောင်ကျဉ်ကြဖို့လက်နက်ကန်အဖွဲ့အစည်းအသီးကို GCPA ကတိုက်တွန်းကြောင်းဒေါက်တာမာရီကာကပြောပါတယ
် So we encourage you know both Tatmadaw or state armed forces as well as non-state armed groups to avoid using schools for military purposes and to refrain from
တမရော်လို့အစိုးရတပ်ဖွဲ့ကိုရောအစိုးရတပ်ဖွဲ့မဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေကိုပါတောင်းဆိုချင်တာကကျောင်းတွေကိုမိမိတို့စစ်စခန်းတွေအဖြစ်အသုံးပြုတာကိုရှောင်ကျဉ်ကြပါစာတင်ကျောင်းတွေတိုက်ခိုက်တာမျိုးကိုလည်းရှောင်ကျဉ်ကြပါလို့တောင်းဆိုချင်ပါတယ်
ဒီလိုတိုက်ခိုက်မှုတွေအတွက်ဘယ်သူမှတောင်းဝန်ရှိသလဲဆိုတာစုံစမ်းဖော်ထုတ်ပြီးဥပဒေကြောင်းအရအေးအယူသင့်တယ်လို့လည်းသက်ဆိုင်ရာအစိုးရတွေကိုတိုက်တွန်းကြောင်း GCPE အစီရင်ခံစာမှာဖော်ပြထားပါတယ်။တက္ကသိုလ်ကောလိပ်အပါအဝင်တက္ကပါလုံးကစာတင်ကြောင်းတွေကိုဖောက်ခွဲတိုက်ခိုက်တာနဲ့တက်ဆွဲထားတာတွေဟာ2019နဲ့2020ခုနှစ်အတွင်းသုံးပုံတပုံမြင့်တက်သွားပြီးမနှစ်2021ခုနှစ်တုန်းကလည်းကိုဗစ်ကာလကြောင်းပိတ်ရက်များတဲ့ကြားကအလားတူနှုံမျိုးဆက်ရှိနေတယ်လို့ GCPE အဖွဲ့ကပြောပါတယ်။စာတင်ကျောင်းတိုက်ခိုက်ခံရမှုများတဲ့နိုင်ငံတွေထဲမှာမြန်မာအပါအဝင်အာဖဂန်နစ္စတန်၊ကိုလံဘီယာ၊နိုင်ဂျီးရီးယား၊အီသီယိုးပီးယား၊မိုဇမ်ဘစ်၊မာလီ၊အဇာဘိုင်ဂျန်စတဲ့နိုင်ငံတွေဖြစ်တယ်လို့အစိုးရခန်းစာမှာရေးသားထားပါတယ်ခင်ဗျာ
။ကိုညာဝဲအောင်ပြောပြသွားတော့ပါခင်ဗျာ။ဆက်လက်ပြီးတော့ရှမ်းပြည်ဘက်ကဘုံပေါက်ကွဲမှုသတင်းကိုပြောပြပါအောင်မယ်။မြန်မာနိုင်ငံမှာကျောင်းတွေပြန်ပွင့်တဲ့အချိန်မှာရှမ်းပြည်မြောက်ပိုင်းနောက်ချိုမြို့နယ်ပညာရေးမှုရုံးမှာမေလ31ရက်နေ့မွန်လယ်ပိုင်းလောက်ကဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတော့ပညာရေးဝန်ထမ်း10ဦးအပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီထက်ကတူဦးသေဆုံးသွားခဲ့တယ်လို့လူမှုကွန်ရက်အသင်းက VOA ကိုပြောဆိုပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုရဲမွန်ကဆက်ပြောပြမှာပါ
။ရှမ်းပြည်မြောက်ပိုင်းနောက်ချိုမြို့နယ်ပညာရေးမှုရုံးမှာမေလ31ရက်နေ့နေ့လယ်လောက်ကကျောင်းဆရာဆရာမတွေပညာရေးဝန်ထမ်းတွေကျောင်းကိစ္စတွေနဲ့အစည်းအဝေးလုပ်နေတာလို့နောင်ချိုမြို့နယ်ပညာရေးဝန်ထမ်းသူက VOA ကိုပြောပါရယ်အစည်းအဝေးပြီးဆုံးပြီးမိနစ်20အကြာမှာအကြီးစားပောက်ကွဲမှုဖြစ်တာလို့ပြောပါရယ်ဘုံပောက်ကွဲမှုဖြစ်ပြီးပညာရေးဝန်ထမ်း10ဦးအပြင်းထန်ဒဏ်ရာရရှိပြီး2ဦးသေဆုံးသွားပါရယ်ဒဏ်ရာရရှိသူတွေကိုပြင်ဦးလွင်စစ်ဆေးရုံကိုပို့ဆောင်နေချိန်လမ်းမှာအမျိုးသမီးတဦးကသေဆုံးသွားတာလို့လူမှုကွန်ရက်အသင်းကပြောပါရယ်ဒီ
လောက်ကြာရတယ်အမျိုးသမီး5ယောက်အမျိုးသမီး4ယောက်အမျိုးသားအားလုံးကပြင်းထန်ဒဏ်ရာမဟုတ်ဘူးဥည်ရံမရှိဘူးအမျိုးသမီး4ယောက်မှာပြင်းထန်ဒဏ်ရာရတယ်ဒီနေ့ညရပြီးတော့ဆေးရောက်တော့သုံးသွားတယ်ဗျအဲ့မှာပြင်းနေစစ်စေးရောက်တဲ့ချိန်မှာအသက်မပါဘူးဒီကအတန်းကြီးပြောရမယ်ဆိုတော့သူကညံမှုရုံးရဲ့အပေါ်တက်ပေါ့နော်သူအစီအွေခမ်းမတော့အစီအွေခမ်းမမှာကွဲတာပေါ့လေကျွန်တော်တို့ကကမ်းမတော့သူပြောနေသူပြရတဲ့အနေနဲ့တော့အစီအွေပြီးမှပေါ့ပေါ့လို့ဖြစ်တာပေါ့လေ
နောင်ချုံမြို့နယ်မြက်ချင်းမြို့ကြီးကမူလာတန်းကျောင်းဆရာမကြီးတဦးသေဆုံးပြီးထိခိုက်ဒဏ်ရာရရှိသူတွေကတော့လက်ထောက်ညွှန်ကြားရေးမှူးတဦးနဲ့ကျောင်းဆရာဆရာမတွေလို့နောင်ချုံမြို့နယ်ပညာရေးဝန်ထမ်းတဦးကပြောပါတယ်
မနေ့ကရာသူတွေကမှတိုင်ရရတာကလောကကျောင်းဟိုဒီပါတယ်နောက်ကလက်ထောက်ပညာရေးမှူးတယောက်ပါတယ်သိဆုံးတော်တာကအဲ့ဒါမူလတန်းတာဝန်ခံကျောင်းအုပ်ကောင်းသူမျိုးနဲ့မျက်ချင်းလူရွာကစီးပွေးရဲ့တနာကြီးမတင်12နာရီ45လောက်ပြီးတယ်တန်းဖြုတ်ပြီးဒီမှာ2နာရီဟိုင်5မိနစ်6မိနစ်လောက်မှပွဲပေါ်ပွဲမှုကတော့တော်တော်လေးပြင်းထန်တယ်တော့ပြင်းထန်ဆိုတာရုံးကိုအဲ့ဒါ body death ခေါ်တာကြီးအပေါ်ကနေပြီးတော့အောက်ဒီကွန်ကရစ်ကိုပေါက်သွားတာကမ်းဖြုတ်ပြီးတော့အကုန်လုံးဆင့်ကုန်ကြပြီပေါ့အဲ့မှာထိခိုက်တဲ့လူတွေကသူကအဲ့ဒီအစည်းအဝေးခမ်းမတယ်မှာပဲသူတို့ဒီလိုအပ်တဲ့ရုံးတင်စရာရှိတဲ့စာရွက်စာတမ်းတွေရေးပြီးတော့ကြံနေခဲ့တဲ့လူတွေသူတို့ထိတာပေါ့
နောင်ချုံမြို့နယ်ပညာရေးမှူးရုံးနှစ်ထက်ကျောင်းဆောင်အစည်းအဝေးခမ်းမှာ PDF အဖွဲ့ကမိုင်းထောင်ဖောက်ခွဲခဲ့တာလို့စစ်ကောင်စီဘက်ကစွပ်စွဲခဲ့ပါတယ် စစ်ကောင်စီအာဏာသိမ်းပြီးနောက်မှာဆရာဆရာမတွေအပါအဝင်ပညာရေးဝန်ထမ်းအတော်များများဟာအကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုနဲ့အတူစစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။စစ်ကောင်စီဘက်ကဆန္ဒပြမှုတွေကိုပြင်းပြင်းထန်ထန်နှိပ်ကွပ်ခဲ့တယ်လို့ CDM လှုပ်ရှားမှုမှာပါဝင်ခဲ့သူတွေကိုဖိအားပေးတာအလုတ်တဝန်ကနေရက်စဲတာတွေလုပ်ခဲ့ပါတယ်။တစ်ဖက်မှာလည်း CDM မလုပ်တဲ့ဝန်ထမ်းတွေကိုချင်းချောက်ဖိအားပေးရတွေရှိတယ်လို့လည်းစစ်ကောင်စီဘက်ကပြောပါတယ်။ CDM လှုပ်ထားတဲ့ပညာရေးဝန်ထမ်းတွေကိုရာဇဝတ်မှုကျူးလွန်ထားတာမရှိရင်ပြန်လည်လက်ခံမယ်လို့စစ်ကောင်စီကလည်းကန့်လန့်ထားပါတယ်ခင်ဗျာ။
ဒါကတော့ရှမ်းပြည်မြောက်ပိုင်းနောင်ချိုကဘုံပေါက်ကွဲမှုအကြောင်းကိုကိုရဲမော်ပြောပြသွားတာပါဆက်လက်ပြီးတော့စကိုင်းတိုင်းဘက်ကတိုက်ပွဲအခြေအနေတချို့ကိုတင်ပြပေးပါဦးမယ်စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တပ်တွေအကြမ်းတိုက်ပွဲဖြစ်ပွားတာကြောင့်ဒေသခံရွာသား၅ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ခြေရွာအင်ဂျင်တချို့လည်းထပ်မံမီးရှို့ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုငင်းကြားကဆက်ပြောပြပေးပါမယ်
စီရေးတင်းမာနေတဲ့ကလေးမျိုးတောင်ပိုင်းဒေသနတ်ချောင်းကျေးရွာဘက်မှာမေလ31ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးအခုဇွန်လ1ရက်နေ့အထိတိုက်ပွဲတွေဆက်လိုက်ဖြစ်ပွားနေပါတယ်။စီကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ
်။အခုလည်းထပ်ပြီးတော့တောင်ကလာတဲ့စစ်ကြောင်းနဲ့အခုမြောက်ဘက်လာတဲ့စစ်ကြောင်းနဲ့တို့ကောင်းပြီကိုလည်းနဲ့တို့တော့လေအခုဆက်ပြီးထပ်ပြီးတော့ရှိသူမြင့်ချင်းနတ်ချောင်းတင်ပါပြဟုတ်နတ်ချောင်းတင်တောင်ကလာတဲ့စစ်ကြောင်းဒီအောင်ချမ်းတားရောက်တယ်မြောက်ဘက်ကျတော့ဒီနတ်ချောင်းတွေပါတယ်
ကလေးမျိုးတောင်ပိုင်းကလေးကံကောလမ်းမှာပေါ်နှချောင်းကျေးရွာမှာမေလ31ရက်နေ့လယ်2နာရီကစပြီးစစ်ကောင်စီတပ်တွေနဲ့ PDF ကလေးချင်းကာကွယ်ရေးတပ်ဖွဲ့ CNDF ကလေးကဘော်ကံကော CDF KKG အဖွဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ပကပပူးပေါင်းအဖွဲ့တို့နဲ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ PDF ကလေးကထုတ်ပြန်ထားပါတယ်တိုက်ပွဲအပြီးညနေ6နာရီလောက်မှာနှချောင်းကျေးရွာမီးရှို့ခံရပြီးလူနေရင်တချို့မီးရှို့ခံခဲ့ရတယ်လို့ဒေသခံအကူအညီပေးရေးအဖွဲ့ဝင်တဦးကပြောပါတယ်
။ကလေးမျိုးပြစ်မှာရှိနေတဲ့စစ်ကြောင်းတွေကနှစ်ချောင်းပဲကိုပေါ်တော့ဥတီပြီးမှခိုးစစ်ဆင်လာခဲ့တာဗျ။အဲ့မှာကြိတ်မှုဖြစ်ပွားတာပေါ်တော့သူတို့ကညနေပိုင်းမှာ6နာရီလောက်မှမီးတွေရှို့သွားဗျ။အိမ်ခြေ30လောက်ရှိမယ်လို့သိထားရတယ်ဗျလက်တလုံးသိထားရတာ။အခုကိုထိတွေ့မှုတွေဖြစ်နေရဗျ။အိမ်လုံးကြီးတွေကလည်းတိကျရေတွေ့လို့မရနိုင်သေးဘူးဗျဒီချိန
်။2022ခုနှစ်နှစ်စကတည်းကစစ်ရေးပရိပခတွေအတွင်းနှစ်ချောင်းကျေးရွာ5ကြိမ်မီးရှို့ခံခဲ့ရပြီးတော့စုစုပေါင်းအင်ဂျင်900ခန်းမီးလောင်ခဲ့တယ်လို့ဒေသခံတွေကခန့်မှန်းထားပါတယ်။တိုက်ပွဲတွေကြောင့်ကျေးရွာသားတွေအနေနဲ့ဘေးလွတ်ရာတခြားရွာနဲ့တောတောင်တွေထဲတိမ်းရှောင်နေရပါတယ်။မနေ့ကတိုက်ပွဲတွေအတွင်းစစ်ဘေးရှောင်တွေခိုလုံနေတဲ့နမ်မြောင်းကျေးရွာဘက်ကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကလေးငယ်တဦးအပါအဝင်ရွာသား9ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့အဲ့ဒီဒေသခံအကူအညီပေးအဖွဲ့ဝင်တဦးကပြောပါတယ
်။ချောင်းပင်မှာကတိုက်ပွဲထိခိုက်မှုဖြစ်တဲ့အချိန်မှာစစ်ကောင်စီဘက်ကရန်တိုင်းမှာပစ်ခတ်တဲ့အချိန်မှာနမြောင်းရဲ့ဘုံချောင်းမှာရှိတဲ့စစ်သေးချောင်းကြီးကိုမှန်သွားတာဗျ။9ယောက်ထိသွားတာဗျ။ဘာနဲ့အရွယ်လောက်ပေါ့ကလေးငယ်တဦးကအဲဒီလိုလက်ကြီးမှန်ပြီးတွေးတွေအန်တာပေါ့နော်။လက်ကြီးစားကြီးမှန်သွားတာပေါ့ကျန်တဲ့ဟာပြည်သူတွေကတော့အဲ့ကလေးငယ်ကတော့စိုးရင်စရာရှိတယ်ပေါ့။
စကိုင်းတိုင်းကလေးမျိုးနယ်တောင်ပိုင်းမှာမေလ28ရက်ကနေ31ရက်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်က၄ဦးကန်သေဆုံးတယ်လို့ PDF ကလေးကထုတ်ပြန်ထားပါတယ်။ဒါ့အပြင်၃ရင်စုကျေးရွာသားစိတ်ကျမ်းမာရေးခြုံရင်းနေသူတဦးကိုလည်းစစ်ကောင်စီတပ်ကပြစ်တက်ခဲ့ကြောင်းလည်းဖော်ပြထားပါတယ်။စစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ် PDF တို့အကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ကလေးမျိုးနယ်တောင်ပိုင်းဒေသကရေရှင်လဲချားကုတ်ကိုရှားတော်တင်သားအရှိစီနှချောင်းရှားဖို့အစရှိတဲ့ကျေးရွာ9ရွာမီးရှို့ခံခဲ့ရပြီးအင်ဂျင်2000လောက်မီးလောင်ဆုံးရှုံးခဲ့ပါတယ်။စစ်ကောင်စီဘက်ကတော့သူတို့အနေနဲ့ကျေးရွာတွေကိုမီးရှို့တာမဟုတ်ပဲ PDF စခန်းတွေကိုရှင်းလင်းတာလို့ပြောဆိုခဲ့ပါတယ်။တိုက်ပွဲတွေကြောင့်ကျေးရွာသား2000လောက်ဟာလည်းတောတောင်တွေနဲ့ယာယီပုန်းရှောင်နေရတယ်လို့နီးစပ်ရာဆွေမျိုးသားချင်းတွေရှိတဲ့ရွာတွေအိမ်တွေနဲ့ဘုန်းကြီးကျောင်းတွေမှာခိုလုံနေရတာတွေလည်းရှိပါတယ်ခင်ဗျာ။
ဒါကတော့စကိုင်းတိုင်းကလေးမျိုးနယ်တွေကလက်နက်ကိုင်တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသအခြေအနေတွေကိုကိုငင်းညာပြောပြသွားတာပါ VOA ရဲ့ကြာတာပရင်းနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာဆက်လက်ပြီးတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးဖို့ရှိပါသေးတယ်အခုဆက်လက်ပြီးတော့ကချင်ပြည်နယ်ဘက်ကအခြေအနေတချို့ကိုပြောပြပါအောင်မယ်ကချင်ပြည်နယ်ဖားကတ်မြို့နယ်စွတ်အောင်ကျေးရွာအစွန်မှာလက်နောက်ပြန်ကျိုးတုပ်ပြီးဥကောင်းကိုတနတ်နဲ့ပြစ်တတ်ထားတဲ့လူငယ်အလောင်း၄လောင်းကိုဘုဒ္ဓဦးနဲ့မနဲ့မှာတွေ့ရှိခဲ့ပါတယ်။တပ်ပြခံထားရသူတွေကတော့ဖားကတ်မြို့နယ်အထက်မင်းလင်းချောင်းကျေးရွာကလူတွေဖြစ်တယ်လို့ဆိုပါတယ်။ဘသူလက်ချက်ဖြစ်လဲဆိုတာကိုတော့စုံစမ်းနေဆဲဖြစ်ပါတယ်။ဖားကတ်ဒေသမှာတိုက်ပွဲဖြစ်ပွားပြီးအရသာထိခိုက်သေဆုံးတာနဲ့တရားဥပဒေစိုးမိုးမှုမရှိတာကြောင့် ဒေသခံတွေဟာသူတို့လုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်သိန်ကြီးထိုက်ကဆက်လက်ပြောပြပေးပါမယ်
။ဖကံမြွနဲ့ဆင်းမှုချေးရွာအုပ်စုစွအောင်ရွာအထက်တံတားအောက်မှာတက်ဖြတ်ခံထားရသူတွေရဲ့ရုပ်အလောင်းတွေကိုဗုဒ္ဓဟူးနေ့ကတွေ့ခဲ့ရတာပါ။မျက်မြင်တွေ့သူတဦးကတော့ရော်လောင်းတွေဟာကျိုးတုတ်ပြီးဥကောင်းတရားတွေနဲ့တည်ဆုံနေတာလို့ပြောပါတယ်
။တရားလေးနားမှာကိုခုဒီမနေ့မှတွေ့လိုက်ကြတာတဲ့အဲလေးရောက်နေနေတာပေါ့။တရားကတော့သူတို့ဥကောင်းမှာကိုဖြစ်ထားတာပဲနေထားတယ်ကတော့ဂန်းချော့နေထားနေမှာပေါ့။နောက်မှာတော့လက်ပြန်ကျိုးတုတ်ထားတယ်တုတ်ပြီးတော့အလိုနေထားတယ်နဲ့တော့တွေ့ရတယ်
။ရော်လောင်းတွေတွေ့ရှိပြီးတဲ့နောက်ဒေသခံလူမှုကူညီရေးအသင်းကဖက်ကန်စီယုံကရင်ခွဲယုံကိုပို့ဆောင်ခဲ့ပြီးရဲတပ်ဖွဲ့ကတပ်ဖြတ်တဲ့တရခန်းကိုစုံစမ်းနေစေဖြစ်ကြောင်းပြောပါရယ်ဖက်ကန်ရဲစခန်းကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူးဒေသခံအမျိုးသမီးတူကတော့ဖက်ကန်မှာလုံခြုံမှုကင်းမဲ့နေပြီလို့ပြောပါရယ်အချင်း
ချင်းကြားလို့ပါလို့ပေါ့နော်အဲ့ဒါမျိုးတွေလည်းရှိတယ်ဘွားတော့ဘာပေါ်မှာတော့အချင်းချင်းကြားလို့မရဘူးဆမ်းမျိုးပေါ့
စစ်ကောင်စီတပ်နဲ့ KIA အကြတိုက်ပွဲတွေကြောင့်လက်နက်ကြီးထိမှန်တာတွေရှိသလိုဖားကတ်မြို့နယ်မှာမေလ29ရက်နေ့ကလည်းစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲဖြစ်ပြီးအရက်သားတဦးလက်နက်ကြီးကြီးထိမှန်ခဲ့ရသလိုပဲ23ရက်နေ့မှာတော့စစ်ကောင်စီတပ်ကစံကဲရက်ခိုင်းတာကိုမရက်လို့ဆိုပြီးအရက်သားတဦးတနက်နဲ့ပြစ်တက်ခံခဲ့ရပါတယ်။အုတ်ချုပ်ရည်မှုနဲ့ဒလန်းလိုဆွဆွဲခံရသူတွေလည်းမကြာခဏတပ်ဖြတ်ခံရတာတွေရှိနေပါတယ်ရှင်။
ပါကံဘက်ကအခြေအနေတချို့ကိုမတ်သိန်းကြီးထိုက်ပြောပြသွားတာပါဆက်လက်ပြီးတော့ထိုင်းနိုင်ငံဘက်ကမြန်မာရွှေပြောင်းအလုံသမားတွေနဲ့ဆိုင်တဲ့သတင်းပေးပို့ချက်တပုတ်ကိုတင်ပြပါောင်းမယ်ထိုင်းနိုင်ငံမှာတရားဝင်အထောက်အထားတွေနဲ့အလုံလုံကင်ဖို့နိုင်ငံသဘောတူစာချုပ် MOU နဲ့လာကြတဲ့မြန်မာနိုင်ငံမြန်မာလုံသား300နီးပါးဟာထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီချစ်ကြည်တရားနှစ်ကနေဂျွန်လာတရက်နေ့မှာထပ်မံရောက်ရှိလာပါတယ်။အခုဆိုလို့ရှိရင်နှစ်နိုင်ငံသဘောတူစာချုပ်နဲ့ဆီလွတ်တဲ့အလုံသမား2000ကျော်ရှိသွားပြီဖြစ်ပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့မတ်အေးအေးမှာကသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံအတွင်းကိုနှစ်နှစ်ကျော်ကြာကာလအတွင်းပထမအဆုံးအကြိမ်ဖြစ်မေလကစပြီးနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့မြန်မာတွေစတင်ဝင်ရောက်လာနေပြီးဂျွန်လာတရက်နေ့မှာတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီချစ်ကြည်တရားနှစ်ကနေမြန်မာလုံသား300နီးပါးဝင်ရောက်လာတဲ့အကြောင်းမြန်မာပြည်သားများ၏ပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပါတယ
် MOU စနစ်နဲ့မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုဆီလွတ်တဲ့လုံသားဆီလွတ်မှုကဒါ9ချိန်လောက်ပေါ့ဂျွန်လာတရက်နေ့ကဒါ9ချိန်လောက်ဖြစ်တယ်ဂျွန်လာတရက်နေ့မှာဒီ Monbin Agency နဲ့ Unity Agency နှစ်ခုကနေပြီးတော့ယောက်ျားလေး152ယောက်နဲ့မိန်းကလေး39ယောက်အားလုံးပေါင်း290နဲ့တယောက်ဒီနေ့ဆီလွတ်တယ်ဒါ5ကြိမ်ယောက်ဆီလွတ်လက်မှုဖြစ်တယ်အဲ့ဒီ290တယောက်စလုံးကထိုင်းနိုင်ငံအလဲပိုင်းသွန်ပူရီမှာရှိတဲ့ကျက်သားဆဲဦးမှာသွားပြီးအလုပ်လုပ်ကြမှာဖြစ်တယ
်အခုဆိုရင်အကြိမ်ပေါင်း5ကြိမ်အတွင်းမှာမြန်မာလူသမား2000ကျော်ဟာထိုင်းနိုင်ငံတဲကိုရောက်ရှိလာပြီးဖြစ်ကြောင်းကိုလည်းပြောပြပါတယ
်ပြောမယ်ဒီက MOU စနစ်နဲ့ပြီးခဲ့တဲ့2022မေလ30 17 19 20 24 29မေလအတွင်းမှာ6ကြိမ်အခုဂျွန်လာမှာဂျွန်လာတရက်နေ့တစ်ကြိမ်အားလုံးပေါင်းစုစုပေါင်း2144ယောက် MOU စနစ်နဲ့ထိုင်းနိုင်ငံမှာဝင်ရောက်လုပ်ကံခွင့်ရပါပြီ
ထိုင်းလုံသမားဝန်ကြီးဌာနလက်အောက်ကဌာနတစ်ခုဖြစ်တဲ့အလုပ်ကိုင်ဦးစီးဌာန DOE ကMOU နဲ့လာရောက်လုပ်ကံကြမဲ့မြန်မာအပါအဝင်ကမ္ဘောဒီးယားလာအိုသုံးနိုင်ငံကရှေ့ပြောင်းလို့သမားသသိန်း4,409ဦးကိုအေပီလာအတွင်းအလုပ်လုပ်ခွင့်ပါမစ်များချထားပေးခဲ့ပြီးဒီထဲမှာမြန်မာလူသမားသသိန်းကျော်ကိုလည်းခေါ်ယူသွားမှာဖြစ်ပါတယ်အခုဆိုရင်နှစ်နိုင်ငံသဘောတူစာချုပ်နဲ့လာကြတဲ့မြန်မာလူသမားအရေအတွက်ကတော့2000ကျော်သာရှိသေးပြီးအရေအတွက်အားဖြင့်ဆိုရင်နည်းနေသေးတာပါတရားဝင်လမ်းကြောင်းကနေအလုသမားတွေဆေလွတ်တာတွေကနဲပါနေသေးတာကြန့်ကြာနေတာတွေကြောင့်တရားမဝင်လမ်းကြောင်းတွေကနေထိုင်းနိုင်ငံထဲကိုမြန်မာတွေဟာအစုလိုက်အပြုံလိုက်ဝင်လာနေကြပြီးနေ့စဉ်လဲဖမ်းဆီးခံနေရပါတယ်ရှင
်ဒါကတော့ထိုင်းနိုင်ငံဘက်ကမြန်မာရွှေပြောင်းအလုသမားတွေနဲ့ဆိုင်တဲ့သတင်းကို VOA သတင်းတော့မအေးမှပြောပြသွားတာဖြစ်တာဖြစ်ပါလေခင်ဗျာ VOA ရဲ့ဇာတာပတိနေမနေ့ဖက်အတန်လွင့်စီစဉ်ကိုဆက်လက်ကြည့်ရှုနားတော်တာစီနေရအားပါမကြမီပါပဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာအရေးသုံးသပ်ချက်လူလူနဲ့ကျန်းမာရေးအားကစားကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိပါတယ်ခင်ဗျာ
တရင်မန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တရင်မန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American တာရဲ့ဂျာတာပရင်းနေမတပိုင်းအတန်လွင့်စီစဉ်တွေကိုဆက်လက်နားတော်တာဆင်နေရတာပါဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
အဲ့တော့လက်စည်းချင်းအပြင်ဆရာတို့ကဒီအစားတောက်ကနေနော်လက်မသက်ရာနေအစားတောက်ကနေတစင်ဝင်ရောက်တဲ့ဝင်းရှော့ဝင်းပြက်တဲအောင်သားပါအေဘိုးတန်ကောင်တွေကိုဆရာတို့ကအဓိကကာကွယ်နိုင်တယ
်ဒါကတော့မကြာမီထုတ်လွှင့်မဲ့လူတို့နဲ့ကျန်းမာရေးအစီအစဉ်ထဲမှာအပြည့်စုံကိုနားတော်တာဆင်ရပါပဲဒါအပြင်မြန်မာအရေးသုံးသပ်ချက်အောက်ကစားအစီအစဉ်စားတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဆက်လိုက်ထုတ်လွှင့်တော့မှာပါအခုပထမအဆုံးအနေနဲ့ကတော့ဦးကျော်စံသားတင်ဆက်တဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုနားတော်တာဆင်ရပါမယ်စစ်ကောင်စီနဲ့ဆွေးနွေးလို့ငြိမ်းချမ်းရေးဘယ်လောက်ခီးပေါက်နိုင်ပါသလဲမြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးကြတဲ့ကကျင့်သုံးလာခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံ300စလုံးမှာတိုင်းရင်းသားတွေအတွက်ပြည်내တွေဖန်တီးပေးထားတဲ့ဆိုပေမဲ့တိုင်းရင်းသားတွေဟာကိုပြည်နယ်ဝင်ကြီးချုပ်ကိုတောင်းကိုတိုင်ရွေးချယ်ခွင့်မရရှိခဲ့ကြပါဘူးအခုစစ်ကောင်စီကဖိတ်ခေါ်လို့တွားရောက်ဆွေးနွေးမှုတွေကတော့တိုင်းရင်းသားတွေလူချင်းတောင်းဆိုနေကြတဲ့ကိုပိုင်ပြဋ္ဌာန်းခွင့်ရှိတဲ့စစ်မှန်တဲ့ Federal အဆင့်အတန်းကိုရရှိနိုင်မလားအလားဘယ်လိုရှိပါသလဲဘယ်လောက်ရှိပါသလဲရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဥက္ကဋ္ဌဆိုင်းညွန့်လွင်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားကြပါတယ်ခင်ဗျာ
အညွန်လေးခင်ဗျာကျွန်တော်ဒီနေ့ဖိတ်ခေါ်ရတဲ့အကြောင်းရင်းကတော့အခုစစ်ကောင်စီကဖိတ်ခေါ်ပြီးတော့ဆွေးနွေးနေတဲ့တိုင်းရင်းသားတွေနဲ့ညီညာရေးဆွေးနွေးပွဲအလားအလာနဲ့ပတ်သက်ပြီးတော့ဆွေးနွေးခြင်းလို့ဖြစ်ပါတယ်ဆိုတော့ကျွန်တော်ကဟု
တ်ကဲ
့ဒီတိုင်းရင်းသားပြဿနာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာအရေးကြီးဆုံးကတော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ပေါ့ဗျာ self determination ဆိုတာပြောကြတယ်အဲ self determination ကိုတခါမှမပြေခဲ့ဘူးလွတ်လပ်ရေးရပြီ48ဥပဒေအရစပြီးတော့84ရောအခုတခါ2008ရောပြည်ငယ်ရေးပြည်မရေးဆိုတာဖွဲ့ထားရတယ်ဒါပေမဲ့ပြည်နယ်မှာဘယ်တော့မှစစ်မှန်တဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အုပ်ချုပ်ပိုင်ခွင့်ကိုယ်ကျမကိုယ်ဖန်တီးခွင့်စသဖြင့်ဘာတော့မှမရခဲ့ဘူးဝန်ကြီးချုပ်ကလည်းဘ ਹੁ အစွာကြီးပဲခန့်တယ်ပြည်နယ်လွှတ်တော်ကဘလောက်ပဲနိုင်နိုင်ဘယ်တော့မှမခံခဲ့ရဘူးဆိုတော့အခုတခါမှရောဖြစ်ပါမလားဆိုတော့ကျွန်တော်စပြီးတော့သံသယဖြစ်နေတယ်ဆိုရင်ကျွန်တော်ဟာအစိုးရမြန်လွန်ရကြမလားခင်ဗျာပနမနေကျွန်တော်စဉ်းစားမိပါတယ်ကျွန်တော်ပြောပ
ါမမလာဘူးကကျွန်တော်လည်းတန်တရားမျိုးဟိုကျွန်တော်ကိုယ်တိုင်မရှိဘူးဆိုတော့တမိုင်းကြောင်းတင်ကိုရပြောဟိုစဉ်းစားကြည့်လိုက်လို့ရှိရင်၄၀ခွန်လုံးဝပြီးခဲ့တဲ့ကတိကဝတ်တွေက60နှစ်မှာဖြတ်သိမ်းခါရယ်နော်သူသူနဲ့60ဘဝလေးငါတို့ရှင်းပါကြအောင်အားကိုပြည်သူတို့လွယ်ပြီးတယ်ဆိုပြီးတော့ပြည်သူလူထုအနာလွယ်ပြီးတယ်ဆိုတော့တံပြည်သူလူထုလက်ထက်အနာအရင်ကြီး60နှစ်ကျတော့အနာပိန်တယ်ဒီတိုင်းမဆက်သွားတယ်ခွန်ဆန်လေးရောအခြေခံဥတွေပြည်ရည်တယ်အပင်လုံးပတိကုတ်တွေမပါလာဘူးအဲ88ကျတော့ဒီလိုပဲလေးပါ88ပြီးတဲ့ခါကျတော့90ပြည်နယ်ရုပ်ောက်ခွဲကျတော့လည်းအဲဒီရုပ်ောက်ခွဲရလာတဲ့အကောင်တွေကိုပို့ခဲ့ဘူးအဲဆိုတော့ကိုရောဝေးသွားတော့ဗောနော်တစ်ချိန်ချင်းနဲ့ဝေးသွားတော့တော့လေးကြာညနေပြင်းလာအောင်ကျွန်တော်တို့ရှမ်းပြည်မတက်တဲ့အတွက်ဖမ်းကြည့်တယ်ထောက်နာနေနေရကနာမီပါဗောနော်တခြားတယ်အဲ2008ကိုအပြင်းပြန်လုပ်တယ်အခု2008ကတခါဟိုလာပြပြီဗောနော်အခုတခါဟိုဒီမြောင်းလိုက်တော့ကုပ်လုပ်တယ်အနောက်ထိုင်းနေတဲ့အခါကျတော့အခုလည်းဒီပုံကအပြစ်ပေါင်း90လောက်ကအခုလည်းပြောမစုံပါမှမရှိခဲ့ဘူးမရှိတဲ့အခါကျတော့ဒီနေ့ဒီချိန်မှာ EO လို့ခေါ်တဲ့ ERO လို့ခေါ်တဲ့အဲဒီ Diana Lemon Control Line ဖွဲ့ပြီးတော့အထူးသဖြင့်သူတို့ကလုံချီဖို့ဆိုတာတာခက်တယ်ကျွန်တော်နိုင်ငံရေးပါတီတွေကတော့မဟုတ်ဘူး Watergate ဖြစ်အောင်ကြိုးစားပြီးတော့ဟိုအတင်းပြောပြီးမဲ့လဲအခုကတနည်းကျွန်တော်ပြောခဲ့သလိုကျွန်တော်နိုင်ငံကလက်နဲ့ပဲလက်နဲ့ကတည်းဆောက်နေကြလက်နဲ့ရှိမှပဲလူရောင်းဝင်တယ်လက်နဲ့မရှိရင်လူရောင်းမဝင်သလိုဖြစ်တော့စ ဆိုတော့နိုင်ငံရေးပါတီတွေပြောရေးဆိုခွင့်ရတဲ့သိတော့မရှိဘူးခုနကကျော်ကနာပြောတဲ့ကိုယ်ပိုင်ကြားသားခွင့်လို့ပါလို့ဆိုတာတော့အိမ်ကတော့မမျက်နှာပါဘူးဗျာ
ဟုတ်ကဲ့ဆိုတော့အတိတ်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ပြဿနာဟာအဓိကကြတဲ့တိုင်းသားဒီညာရေးရရှိဖို့အတွက်ဟာအဲ့ဒီပြဿနာဟာအဓိကပဲဆိုတာကိုညွှန်းတော့လက်ခံပါသလားအဲ့ဒါထက်အကြီးကြီးကဘာများရှိလဲခင်ဗျာ
အခုကတကယ်နဲ့တော့ကြာလာပြီဆိုတဲ့အခါကျတော့အဲ့ဒီခုနအရင်ကပြောခဲ့တဲ့ကိုယ်ပိုင်ကိုချုပ်ခွင့်ရနောက်မျိုးကိုယ်ပိုင်ပြတ်အဆင့်တိုင်းပြန်ကိုယ်ပိုင်ပြတ်ထားခွင့်အလုံးထိတော့မှတချို့တချို့တွေကစိတ်လုံးမခံကျင်တော့တဲ့အနေအထားနဲ့တော့ညှိနေပေါ့နော်ဘလောက်မှန်လဲကြောက်ပြီးတော့ဒီတက်ပူပြီးတော့တောင်းဆိုလာရှိတယ်လက်နဲ့အာလူတွေအားကြီးမားလာတဲ့လူတွေကပူပြီးတော့တောင်းဆိုနေတာပေါ့ဒါစဉ်းစားကြည့်ပြီပါလေ
တဖက်ကသူတို့အတင်းသိမ့်သွင်းဆွဲငင်ဖို့လုပ်သလိုတဖက်ကလည်းပဲဒန်းသူတွန်းတန်မှုအားပူများလာတယ်ဆိုတဲ့သဘောပေါ်ရတာလေညမလို့ထင်ပါတယ
်မှန်တာပေါ့ဗျာဟိုဘာကုန်လဲမိမျိုးစုံနဲ့ပေါ့တဲ့ဘခုံးတဲ့လွယ်ရင်လွယ်လွယ်တဲ့လူထိလာတဲ့ဥစ္စာဒီကုန်းစဲလောက်ကြာလာတဲ့ခါကျတော့ဘယ်ဆက်ထိနေတော့ဘူးလေ။ဟောဒါအမှန်တရားမှမဟုတ်ပဲ။ဟိုလူနဲ့နဲ့အပြာလူဦးရေနဲ့စကြောနော်လူမျိုးအတာကြီးအရာယူပြီးတော့ထိန်းသိမ်းထားခဲ့ရတာပဲလေ။အဲ့လိုထိန်းသိမ်းတဲ့ကာလတွေမှာတိုက်ပြီးတိုးတက်အောင်လုပ်နိုင်တယ်အဲ့တော့ဒီမှာလည်းပေါ့နော်ဟိုဖုန်ကျိုးတိုးတဲ့အောင်ကျွန်တော်ဆောင်ရပေးနိုင်တယ်ဆိုရင်အဲမဆုံးဘူးဒါပေမဲ့အဲ့လိုမျိုးထိမ့်သိမ်းဒီမဲ့လည်းလည်းနေဒီမှာပုံပြီးတော့ဆိုးသွားလာတယ်ဟိုနိုင်ငံတကာနိုင်ငံလုံးမှာလည်းပဲဆေးရဒုက္ခရောက်ကြရတယ်စစ်မဲ့ဒီရမရှောက်ဘူးလေဟိုရင်ဆိုင်ကြရတယ်ဆိုတော့ခါကျတော့ဟိုလူလူတွေတက်ကပေါ့နော်လူလူတွေတက်ကရောအနောက်နိုင်ငံရေးသမားတွေတက်ကရောအဲခေါင်းဆောင်တွေတက်ကရောမယုံကြည်ဘူးမယုံကြည်ဖြစ်တယ်ဆိုတာအပြစ်တင်လို့မရပါဘူးကွအဲ့ဒါကိုအပြစ်တင်မမှားပါလိမ့်မယ်ကျွန်တော်ထင်တယ်သူကတန်တရားတွေတန်တရားတော့မဟုတ်တော့ဘူးလက်တွေ့ဖြစ်တဲ့ကိစ္စလေသူကတော်နေနေစာရီမှာတုံးရတာတန်တရားရှိတယ်တန်တရားရှိတယ်အဲ့လိုမဟုတ်ဘူးလို့ကျွန်တော်ထင်တယ်တန်တရားအဆင်မဟုတ်ဘူးလို့ထင်တယ်လက်တွေ့ဘဝကံကားနေရတယ်ကျွန်တော်ထင်တယ်။ဟုတ်ကဲ့။အဲ့လိုလေကိုအခုဘုသူကြီးမင်းအောင်လေရှိနေတဲ့အချိန်မှာတော့ရှင်းနိုင်ရှင်းနိုင်ပေါ့နော်။ဒီဒီဒီချိန်မှာတော့တော့အာမ300လက်ကမှရှိနေချင်း။ဆိုတော့ခါကြတော့ရှင်းတဲ့ခါမှာလေအားလုံးပါဝယ်ဖို့လိုတယ်လို့ကျွန်တော်ထင်တယ်။အားလုံးကြည်နာလောက်လေရှင်းဖို့လိုတယ်လို့ထင်တယ်။အဲ့မှာကိုကိုတဲ့နီးစားတဲ့လူတွေကဟိုကိုပေးဒီပေးဆိုတော့လေအဲ့တန်မြာကြီးကတော့ဆက်ပြီးတော့တောင်းပါလို့
ဟုတ်ကဲ့ဘိုးချုပ်မူကြီးမင်းအောင်နိုင်ငံအာနာသုံးရလုံးသူ့လက်ထက်မှာရှိနေတဲ့အတွက်ကြောင့်အလားအလားဖြစ်စဉ်နေကြကျွန်တော်စဉ်းစားမိရဲ့ဘိုးချုပ်နေဝင်လဲအာနာတွေအကလုံးစုကင်ထားခဲ့တာပဲဆိုတော့သူ့လက်ထက်မှာလည်းပဲဟန်ပြပဲတိုင်းသားတွေခေါ်ပြီးဆွေးနွေးတယ်တချို့လက်စင်းတဲ့အဖွဲ့တွေကလက်ခံသွားတာလည်းရှိတယ်ဒါပေမဲ့ဘာမှမထူးကြခဲ့ပါလားဆိုတော့အခုဘိုးချုပ်ကြီးမင်းအောင်နိုင်လဲဘိုးရုံးနေဝင်းချခင်းကလေးလမ်းအတိုင်းပဲအနာသိမ့်ပြီးတော့တက်လာတယ်ဆိုတော့အနာသွင်းရကိုသူပိုင်ဆိုင်ထားပြီမဲ့ဆိုပေမဲ့အဲ့ဒီဟာကိုကျွန်တော်မျောလင်းလောက်ပါရဲ့လားဗျကျွန်တော်အဲ့နဲ့သံသရာရှိရတဲ့ကိစ္စလည်းပဲ
အဲ့ဒါကတော့ဟိုကျွန်တော်ကမျောလင်းလာလို့ကျွန်တော်ပြောတတ်ဘူးဗျအဲ့ဒါကဘိုးချုပ်ကြီးမင်းအောင်နိုင်ပေါ်မှာမဟုတ်သေးတဲ့ကသူကဦးနေဝင်းလို့ပဲဆက်လို့ပဲအဲ့ဒါနဲ့ဆက်ချက်ပါပဲသူကတော့မြန်မာပြည်ကိုချစ်တယ်မြန်မာပြည်တော်လူကြီးကိုတည်ထောင်ခြင်းနဲ့တိုင်ကဲအမတကယ်လုပ်ချင်နေရေးဆိုတော့ဥတုဝင်းလမ်းကြောင်းကိုခွဲထွက်ရမယ်ဗျာနော်သူကဥတုဝင်းလမ်းကြောင်းကိုခွဲထွက်ပါတော့ဥတုဝင်းလမ်းတိုင်းတွေကိုတိဆက်သွားမယ်ရေးဆိုတော့အဲဥတုဝင်းနာမည်ဆိုးတယ်လို့ပဲဘုရားကင်းအောင်လည်းလည်းနာမည်ဆိုးရသွားနိုင်တယ်ဒါတော့ကျွန်တော်ထင်တယ်သူသိပါလိမ့်မယ်
โอเคနောက်တစ်ခုကအဲ့ဒီနိုင်ငံရေးပါတီတွေကိုအခုလောလောဆယ်မှာဖိတ်ခေါ်ဆွေးနွေးကြတော့မတွေ့ရသေးဘူးတိုင်းရင်းသားပါတီတွေကိုဒီလက်နက်ကိုင်အင်အားစုတွေကသာအဓိကထားပြီးတော့ဆွေးနွေးနေတယ်ဆိုတာလည်းပဲဒါလည်းမေခွန်းထုတ်စရာလို့ထင်ပါတယ်စောစောတိုင်းညွန်လည်းပြောတယ်ဒီနိုင်ငံရေးပါတီတွေလည်းပါဝင်စင်တာပေါ့ပါဝင်နေတဲ့လူအားလုံးဆိုတဲ့အထက်မှာ
လောလောဆယ်မှာကိုကျော်စံမာရီ နိုင်ပါတီကဘာမှတုံးမွင်ပါဘူးမြန်မာပြည်ကလည်းကျွန်တော်ပါတီကွန်ဂရက်ဆိုတာမိကုန်းကြောခဲ့ပါတယ်အခုကစီရေးပဲစီပုံတားကျနေတယ်အလွန်နိုင်ငံတော်စီရေးနဲ့ပဲတိဆောက်တော်ဖြစ်နေတယ်ဒါကကောင်းတဲ့လားလားမဟုတ်ဘူးသူကလည်းဘာမှတန်နိုင်လက်ပြလက်ပြအချင်းကြီးအဲ့လိုဖြစ်နေတာဟုတ်တော့ဆိုတော့အဒီကတော့ EU တွေပေါ့ ERU ကိုခေါ်လာ EU ကခေါ်လာပြီအဲ့ဒီအဲနာလက်နဲ့ကင်ဖွဲ့နေတဲ့ကတော့တည်လေဖို့လူကြတာဟုတ်နော်ဒါကခုပဲကလည်း CEO နဲ့ဒီဘက်ကလည်း CEO နဲ့ဒီတဘောတရားပါပဲကျွန်တော်အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့တစ်ချိန်တည်းမှာပဲNUG ဘက်က NUCC ဘက်ကလုပ်နေတဲ့ Federal ပဋိညင်ဆိုတာလည်းပဲကြားပါရယ်အဲ့ဒီဘက်ကလည်းသူတို့ကြိုးပမ်းနေတယ်ဘိုင်းတိုင်းနဲ့ဆွေးနွေးကြီးနိုင်နေတယ်လို့ဆိုပါရယ်အဲ့ဒီဘက်ကအလားအလာကောဘယ်လိုမြင်ပါလဲ
ကျွန်တော်ကသူတို့သူလုံးပါပဲဒါလည်းစီယုံလေးတစ်ခုပဲလို့ကျွန်တော်မြင်တယ်စီယုံတစ်ခုပဲလို့ဒီအောက်ဘွယ်ကိုပြောလဲအောင်ဟောနော်သူအောက်ဘွယ်ရတယ်လို့ရှိတယ်ဆိုတော့ညောင်းလေးချက်ကိုပြီးတော့လုပ်တယ်လို့ကျွန်တော်မြင်တယ်ဒါမှအော်ဖိဖိဖိနာတက်မနေဆိုတော့လေကျုပ်ကျူသွားပါပါပဲဘယ်လိုပဲဖြစ်ဖြစ်နော်အန်ယူဂျီပဲဖြစ်ဖြစ်နော် SEC ပဲဖြစ်ဖြစ်နော်ဖိဖိနာမမကလာလုပ်တယ်ပါ냐ဆိုတော့ကျွန်တော်ကဟိုကျူဆုံးဖြစ်နေပေါ့နော်အဲ့လိုမြင်နေရဘုလုံးလုံးကျတော့အဖြေကပါလေတော့အခုတော့အရေးကြီးတဲ့စိတ်ပေါ်လာတယ်အချင်းချင်းဘယ်လောက်ကြည့်ဟို compromise လုပ်နိုင်မှာလဲအဲ့ဒါကတော့အရေးကြီးတယ်လို့ထင်တယ်။ကျွန်တော်တို့မပါနိုင်ဘူးကျွန်တော်ကလည်းအလုပ်အောင်တောင်ချီဦးဆိုတော့။အဲ့ဒီကိစ္စကိုအောင်တောင်ချီတဲ့စိတ်ဦးတောင်ကပုံစံလာတဲ့ပြီ။အကြောင်းလဲဆိုတော့တိုက်ပြင်းပြင်းကသာဆိုးလာပြီ။ရောင်းမှာဆိုရင်တစ်ပြေးနဲ့နေ့တိုင်းနေ့တိုင်းလို့ဓညာမှုကြီးလှည့်ရမှုကြီးအကင်းတော်လေး။ဆိုတော့တရားဥပဒေစိုးမိုးရေးကတစ်ပြေးနဲ့ပြက်ပြားလာတယ်ဆိုလို့ကတော့အလုံးမှာဆင်းလာတဲ့ဒီလိုချက်တင်တယ်အလုံးကမမကန်ဆင်းလာပြီးတော့ခုတိုင်းပြည်ကိုခုပြည်စစ်တင်ပြီးလို့
ဥကြောဆန္ဒတင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ SNLD ဥက္ကဋ္ဌဦးဆိုင်ညွန့်လင်နဲ့အတူဆွေးနွေးသုံးသပ်ခဲ့တာဖြစ်ပါတယ်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนาะ
ဗီဒီယိုရဲ့ကြာတာရင်းနေမနေ့ပတ်အတန်လွင့်စီစဉ်ကိုဆက်လက်နားတော်တာဆင်နေရတာပါကိုယ်ဆက်လိုက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့ဒေါက်တာတန်းစောတင်ပြတဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုနောက်တော့ဆင်ရပါမယ်။ဒီတစ်ပတ်အတွက်မှာတော့လက်တန့်ရှင်ရေးအလေးအထလက်တန့်ရှင်ရေးအလေးအထကိုလူတိုင်းလိုက်နာကျင့်သုံးလို့ရှိရင်ကျန်းမာရေးအတွက်အကျိုးကျေးဇူးများနိုင်တဲ့အကြောင်းတွေကိုတင်ပြထားပါရခင်ဗျာ။
လက်စေးချင်းဟာကျမကြီးအတွက်အများကြီးထောက်ခုဖြစ်စေတာပါ ဆက်ပြနေရေးကိုအသုံးပြုပြီးစနစ်တကျနဲ့မကြာခဏလက်ဆေးပေးမယ်ဆိုရင်ဝမ်ပြက်ဝမ်လျှော်ရောဂါပိုးအသက်ရောင်တဝအေးပိုးနဲ့တန်ကောင်တွေကိုကာကွယ်ပေးနိုင်တယ်လို့သိရပါတယ်အသက်ရှူလမ်းကြောင်းဆိုင်ရာယောဂါတချို့နဲ့အရေပြားယောဂါတချို့ကိုလည်းကာကွယ်ပေးနိုင်ပြီးမျက်လုံးကူးဆက်ယောဂါတချို့ကလည်းလက်ဆေးခြင်းကြောင့်ကူးဆက်ခံရဖို့အခွင့်အရေးရှိအောင်လည်းသွားနိုင်တယ်လို့သိရပါတယ်လက်ဆေးတာဟာကျန်းမာရေးအတွက်အကျိုးကျေးဇူးများစေတာကြောင့်မကြာခဏလက်ဆေးပေးကြဖို့နဲ့အထူးသဖြင့်အစာမစားမိချိန်အစာစားပြီးချိန်နဲ့အငြင်းကြီးဆွန်ပြီးတဲ့အချိန်တွေမှာလက်ကိုစနစ်တကျမပြတ်မကွက်ဆေးပေးကြဖို့လိုတယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရစေ။အဲ
့တော့လက်ဆေးခြင်းအပြင်ဆရာတို့ကဒီအစာတောက်ကနေနော်လက်မသက်ရာနေအစာတောက်ကနေတဆင့်ဝင်ရောက်တဲ့ဝန်းလျှောဝန်းပြက်တဲရောက်သားပါအေးပိုးတန်ကောင်တွေကိုဆရာတို့ကအဓိကကာကွယ်နိုင်တယ်။ဒါကြောင့်ဘယ်အချိန်မှာလက်ဆေးရမလဲဆိုတော့အဓိကအဖြစ်တော့ဒီအစားအသောက်မစားခင်မှာလက်ကိုစနစ်တကျဆေးရမယ်เนาะအဲစနစ်ကျဆေးရမယ်ဆိုတာရေနဲ့ဆက်ပြနဲ့တန်ရှင်းရေးကိုစနစ်တကျလုပ်ပေးရမယ်အဲ့တော့ဒီနေ့အဖြစ်ဆရာတို့ကအစားအသောက်တွေကိုကင်တွေတဲ့ခါမှာကိုယ့်ရဲ့လက်မှာပါဝင်နေတဲ့ပိုးမွှားတွေကိုခန္ဓာကိုယ်ထဲမဝင်အောင်တောင်းဒါစီပြသဖြစ်ပါမယ်เนาะဒါရာကတော့လူအများစုသိကြတယ်ပေါ့နောက်တစ်ချက်ကတော့ကိုမိမိဒီနောက်ဖေးသွားတယ်အိမ်သာဝင်နေစသည်အဖြစ်ညစ်ကြေးစွန့်ပြီးတဲ့နောက်မှလည်းပဲပြန်ထွက်လာတဲ့အခါရေနဲ့ဆက်ပြနေတန်ရှင်းလုပ်ခြင်းအပြင်မိမိရဲ့လက်မှာဘိုးတွေမရှိနေအောင်ဆောင်ရွက်ထားလို့ရတယ်အဲ့တော့ဝန်းရှောဝန်းပြက်နဲ့ပါဇက်သေးအစားအသောက်ကနေဝင်နေနော်ယောဂါတွေကိုတော့လက်ဆေးခြင်းအပြင်ကာကွယ်တယ်ဆိုတာအများစုကသိပြီးသားဖြစ်ပါမယ
်လက်ဆေးခြင်းအပြင်အေးမိတုပ်ကွေးယောဂါအပါအဝင်အသက်ရှူလမ်းကြောင်းဆိုင်ရာယောဂါတချို့ကိုလည်းကာကွယ်ပေးနိုင်တာပါယောဂါဘိုးရှိသူနှာခြေချောင်းဆိုးရာကနေတဆင့်ထွက်လာတဲ့ယောဂါဘိုးတွေဟာပြပကပစ္စည်းတွေတကားလက်ကင်တွေတယ်လီဖုန်းနဲ့ဇပွဲကုန်တွေပေါ်မှာကက်တင်ကြက်ရှိနေနိုင်ပြီးအဆိုပါယောဂပုတွေကိုကင်မိရာကနေတဆင့်အေးမီတုတ်ခွေးယောဂအပါအဝင်အသက်ရှူလမ်းကြောင်းဆိုင်ရာယောဂတချို့ကူးဆက်ခံရနိုင်တယ်လို့သိရပါဗျ။လက်ကိုမကြာခဏဆေးကြောတန့်စင်ပေးခြင်းအပြင်လက်မှာရှိနေတဲ့ယောဂပုတွေနှာခေါင်းနဲ့ပါးစပ်ကိုမရောက်ရှိအောင်ကာကွယ်ပေးရရောက်ပြီးကူးဆက်မှုကိုရောကြစေမှာဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျ
။ဒီထက်ပိုရည်ကြည်တာကကိုဆရာတို့မိုးရင်းကာလမှာဖြစ်တဲ့အေးမီတုတ်ခွေးယောဂတွေဟာလည်းပဲဆရာတို့လက်ဆေးခြင်းအပြင်ကာကွယ်နိုင်တယ်ဆိုတော့အသက်ရှူလမ်းကြောင်းဝင်တဲ့ယောဂတွေကိုကျွန်တော်တို့ကဘယ်လိုနည်းနဲ့များလက်ဆေးပြီးကာကွယ်နိုင်မှာလဲဆိုတော့အဲ့တော့ဘယ်လိုကာကွယ်နိုင်မှာလဲဆိုတော့ယောဂရှိတဲ့လူတယောက်ကနှာချီပြီးတော့လက်နဲ့အုပ်ပြီးနှာချီလိုက်တယ်ဆိုရင်သူ့ရဲ့လက်မှာ virus ပိုးတွေတွေ့သွားမယ်အဲ့တော့လက်ကင်ဘူးတို့เนาะသူ့ရဲ့လက်နဲ့ထိတွေ့တဲ့ပစ္စည်းပစ္စယတွေကိုဆရာတို့ယောဂမရှိတဲ့လူကသွားကင်တွေ့မိမယ်ဆိုသူ့လက်မှာခန္ဓာကတုတ်ခွေး virus ပိုးတွေကပါဝင်သွားမယ်အဲ့တော့လက်ကိုမကြာခဏဆေးတဲ့လူเนาะဆိုလို့ရှိရင်စားတော့စားကန်ဒီမှာလက်ဆေးတဲ့သူဆိုလို့ရှိရင်ကိုယ့်ရဲ့လက်မှာကမတော်တဆရောက်ရှိနိုင်တဲ့တုတ်ခွေး virus တွေကမရှိတော့ဘဲနဲ့ကင်းစင်နေမှာဖြစ်ပါတယ်အဲ့တော့အဲ့လိုကင်တွယ်မိတဲ့တော့ပိုးရှိနေတဲ့လက်နဲ့ဆရာရဲ့နှာခေါင်းသားကိုအကြောင်းမျိုးမျိုးနဲ့ရောက်သွားတဲ့အချိန်မှာရှူဆိုင်မိလို့ရှိရင်လက်မဆေးတဲ့အတွက်ကြောင့်လက်မှာကပ်နေသောတုတ်ခွေး virus ပိုးကခန္ဓာကိုယ်ထဲကိုဝင်ရောက်သွားနိုင်ပါတယ်ဒါကြောင့်ဆရာရဲ့လက်ဆေးခြင်းအပြင်အစာတောက်ကနေဝင်တဲ့ယောဂဝန်းလျှောဝန်းပြက်ယောဂတွေသာမကဘူးသက်ရှိတွမ်းကြောင်းနဲ့ဆက်ဆက်သောတုတ်ခွေးအိမ်မိဖြားနာခြင်းမှလည်းကာကွယ်ပေးနိုင်တဲ့အတွက်လက်မကြာခဏဆေးတာအစာတောက်မစားခင်လက်ဆေးတာကိုယ့်ရဲ့ဒီအိမ်သားကနေထွက်လာတဲ့အခါမှာတန်ရှင်းတကူရေးတန်ရှင်းလုပ်ပြီးတဲ့အခါမှာလက်ကိုစနစ်တကျဆေးခြင်းအပြင်ဒီယောဂတွေဖြစ်ပွားမှုကာကွယ်နိုင်မှာဖြစ်ပါတယ
်လက်တန်ရှင်းဟာလွယ်လွယ်ကူကူလုပ်ဆောင်နိုင်ပြီးငွေကုန်ကျကျလည်းသက်သာတဲ့ယောဂကာကွယ်နည်းတစ်ခုဖြစ်ပါတယ်လက်တန့်ရှင်းမှုအားနည်းတဲ့သူတွေအနေနဲ့လက်တန့်ရှင်းရေးကိုအလေးချင်းတစ်ခုဖြစ်လာအောင်လိုက်နာကျင့်သုံးကြရမှာပါ။ခလေးငယ်လေးတွေကိုလည်းကျောင်းနေရွယ်ငယ်စဉ်ကလေးကလက်တန့်ရှင်းရေးကိုဂရုစိုက်ဖို့လေ့ကျင့်သင်ကြားပေးကြရမှာဖြစ်ပါတယ်။လက်တန့်ရှင်းရေးလေ့ကျင့်ကိုလူတိုင်းလိုက်နာကျင့်သုံးရင်ကျန်းမာရေးအတွက်အကျိုးကျေးဇူးများစေနိုင်မှာဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်။ကျွန်တော်တန်းဆိုပ
ဒေါက်တာတန်းစောတင်ပြတဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာလက်တန်ရှင်ရေးလှုပ်ခြင်းအလေးအချင်းလှုပ်ခြင်းအပြင်ကျန်းမာရေးအကျိုးရှိနိုင်တဲ့အကြောင်းတွေကိုဆွေးနွေးတင်ပြခဲ့တာပါအခုဆက်လက်ပြီးတော့အားကစားကဏ္ဍကိုတင်ပြပါတော့မယ်ခင်ဗျာစပိန်နိုင်ငံရီယယ်မက်ဒရစ်အသင်းကတော့ဥရောပချန်ပီယံလိဂ်ဖလားကို14ချိန်မြောက်ရရှိသွားပြီဖြစ်ပါတယ်တိုက်တိုက်တန်တန်ရရှိတာဖြစ်တယ်လို့ရီယယ်မက်ဒရစ်နီးပြအန်ချယ်လော့တီကပြောဆိုပါတယ်ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့အခုတစ်ပတ်အားကစားကဏ္ဍမှာကိုရနိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။ UEFA Champions League ဖလားဘောလုံးပွဲမှာတော့ Real Madrid အသစ်နိုင်ရပြီးတော့ Champions League ဖလားကို14ဒေမြောက်ပိုဆွဲသွားခဲ့ပါပြီ။ Champions League Final ကိုပြင်းထန်နိုင်ငံ Paris မြို့က Stade de France ကွင်းကြီးမှာမေလ28ရက်နေ့ကကစားခဲ့ကြပြီးတော့ Real Madrid နဲ့ Liverpool တို့ဂိုးလူခဲ့ကြတာပါ။ဒီဘက်ကိုအားပေးဖို့အတွက်လေဦးပရိသတ်9000ကျော်ပဲရစ်မြို့ကိုသွားခဲ့ကြပြီးတော့ပရိသတ်တွေများလွန်လာကြောင်းပွဲမစခင်မှာကွင်းထဲဝင်ဖို့အချိန်မမီတာတွေနဲ့တခြားပြဿနာတွေဖြစ်ခဲ့တာကြောင့် လူဦးပရိသတ်တွေနဲ့လုံခြုံရေးတွေထိတိုက်တွေးခဲ့ကြပြီးတော့ပွဲကိုလည်း38မိနစ်လောက်ရွှေ့ခဲ့ရပါတယ်ပရိသတ်တချို့ကတော့ချန်စီယိုကျော်ဝင်တာတွေလက်မအတူတွေနဲ့ဝင်ဖို့ကြိုးစားတာတွေလည်းရှိခဲ့တာကြောင့်ပြင်သစ်ရဲတွေကမဲယူဘုံသုံးပြီးနေနေတဲ့အထီးလည်းဖြစ်ခဲ့ပါတယ်ဒီဘက်မှာတော့ Real Madrid ကလီဗာပူးကိုတကူကိုမရှိနဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။လီဗာပူးက Real ကိုဖိကစားပြီးတော့ဂိုးသွင်းခွင့်နဲ့အတော်များများရခဲ့ပေမဲ့လည်း Real ကိုသမားကိုတွားလက်ဆွမ်းပြခါခွဲသွားခဲ့လို့လီဗာပူးဂိုးမရပဲ Real အတွက်တလုံးတည်းသောအနိုင်ဂိုးကိုတော့တိုက်စစ်မှု Vinicius က59မိနစ်မှာသွင်းပေးခဲ့တာပါ။ဒီပွဲနိုင်လိုက်တာကြောင့် Real အသင်းဟာ Champions League Club ကို14ချိန်မြောက်ပိုဆွဲသွားပါတယ်။Real Nibia Ancelotti ကတော့သူတို့အသင်းဟာထိုက်ထိုက်တန်တန်အနိုင်ရတာဖြစ်တယ်ဆိုပြီးတော့ပွဲအပြီးမှာပြောလိုက်ပါတယ
် Esta Copa ha sido la más difícil, sí, por cierto. Pero creo que nos ha ayudado el hecho que nadie pensaba que se podía llegar.
ဒီ Champions League ဖလားကတော့ခက်ခဲရှုပ်ထွေးဆုံးပွဲဆိုတာကတော့သိကြပါတယ်ဒါပေမဲ့ကျွန်တော်တို့နိုင်မယ်ဆိုတော့ဘယ်သူမှမထင်ကြပဲဒီချက်ကလည်းကျွန်တော်တို့နိုင်ဖို့အထောက်အကူဖြစ်ခဲ့ပြီးဒါပဲကျွန်တော်တို့ကိုယုံကြည်မှုတွေနဲ့အရှုံးမပြေပဲတိုက်ပွဲဝင်ဖို့စိတ်ဓာတ်ဖြစ်စေခဲ့ပါတယ်ပြီးတော့ကစားသမားတွေကြာသားဆိုတာဖြစ်အောင်လုပ်နိုင်ခဲ့ပြီးကစားသမားတူချင်းရဲ့ရည်သွေးကလည်း Champion ဖြစ်ဖို့အတွက်အဓိကကြားတဲ့အချက်တခုဖြစ်စေခဲ့ပါတယ်ကျွန်တော်တို့နိုင်တာထိုက်တန်တယ်လို့ထင်ပါတယ်ဒုတိယအဆင့်ရှုံးထွက်မှာကလေးကကျွန်တော်တို့ပွဲချက်ပြီးတော့ခက်ခဲခဲကစားခဲ့ရပြီမဲ့ကျွန်တော်တို့ဘယ်တော့မှရှုံးမပေးခဲ့ပါဘူ
းလေဦးသွင်းခြေစွမ်းပြခဲ့ပြီမဲ့ဒီပွဲရှုံးတာနဲ့ပတ်သက်ပြီးတော့လေဦးနီးပြရာဂင်ကလော့ပြောတာကတော
့ So after the game and I saw the stats it was 50-50 possession so we had a lot more
ဝဲပြီးတဲ့အချိန်မှာတော့ဘောလုံးပိုင်ဆိုင်မှုက50စီလောက်ပါပဲ။ဒါပေမဲ့ကျွန်တော်တို့ကဂိုးသွင်းခွင့်ပိုရတယ်လို့ပိုပြီးတော့လေဂိုးပေါက်ကိုချင်းချောင်းနိုင်ခဲ့ပါတယ်။ဒါပေမဲ့အရေးကြီးဆုံးအချက်ကတော့ Madrid ဘက်မှရှိနေခဲ့ပါတယ်။သူတို့ကဂိုးသွင်းနိုင်ခဲ့ပြီးကျွန်တော်တို့ကမသွင်းနိုင်ခဲ့ပါဘူး။ဒါကအလွယ်ဆုံးရှင်းပြတာပါ။ပြီးတော့ဒီ final မှာအကောင်းဆုံးကစားသမားကဂိုးသမားဆိုတော့ဒီပွဲကတခုခုမှားနေတာဒါမှမဟုတ်တစ်ဖက်အသင်းကတခုခုမှားနေပါပြီ။ကျွန်တော်တို့တကယ်ကိုအပိုင်ကန်သွင်းခွင့်၃ချိန်ရခဲ့ပြီးဒါတွေကိုကူတော့စ်ကအမခံကာကွယ်သွားခဲ့တာပ
ါဒီ final ပွဲမှာလီဗာပူးအသင်းဟာ24ချိန်ကန်သွင်းခဲ့တာမှာ6ချိန်တိတိ6ပေါက်ထည့်ခဲ့ပေမဲ့ Real ကတော့ဂိုးသွင်းခွင့်၄ချိန်ရပြီးတော့2ချိန်သာ6ပေါက်ထည့်ခဲ့တာပါဒီပွဲနဲ့ပတ်သက်ပြီးတော့ Soccer Follow Channel အ Editor ချုပ်ကိုကျော်ကျော်မျိုးရံကတော့အခုလိုသုံးသပ်ပါတယ
်လီဗာပူးက Real Madrid ရောသူ့ Champions League ဘောလုံးပွဲမှာ2သင်းစလုံးဆန်းဆောင်မှုကောင်းခဲ့ပါတယ်လီဗာပူးလည်းအသင်းလိုက်ကစားဟန်ကောင်းတယ်လို့ရီယယ်မက်ဒရစ်ကလည်းသူကစားကွက်နဲ့အဝင်အောင်တူဦးချင်းစီကောင်းပြီးအသင်းလိုက်ကစားဟန်လည်းကောင်းမွန်ခဲ့တယ်။အထူးသဖြင့်တော့သူအားလုံးသိကြတဲ့အတိုင်းပဲဒီကုတ်တွိုက်လက်စွမ်းပြခဲ့တာကပွဲဖြေကိုတော်တော်လေးရိုက်ခတ်တယ်လို့ဆိုရမှာပါ။ဒီမာနေနဲ့ဆာလာအပိုင်ကန်သွင်းချက်တွေကိုကုတ်တိုက်ကောက်ခွေခဲ့ပြီးလီဗာပူးဥဆောင်ကိုမရခဲ့တာကလည်းတော်တော်လေးလီဗာပူးအတွက်နဲ့နာတယ်လို့ဆိုရမှာပါ။Vinicius ကဒီအာလိုကိုလှုပ်ရှုပ်စေခဲ့ပြီး Real ကိုရသွားတာကလည်းဒီအာလိုရဲ့အမားလို့တောင်ဆိုရမှာဖြစ်ပါတယ
်ဒီဘက်မှာလက်စွမ်းပြခဲ့တဲ့ Real ကိုမှကိုတွားကတော့ဒီပွဲမှာသူအကောင်းဆုံးကာကွယ်နိုင်လိုက်တာကမာနေရဲ့ခံချက်ဖြစ်တယ်လို့ပြောလိုက်ပြီးအင်္ဂလိပ်မီဒီယာတချို့ဟာလည်းသူ့ကိုမလေးမစားလှုပ်ခဲ့တယ်ဆိုပြီးတော့ပွဲပြီးမှဝေဖန်လိုက်ပါတယ
် And the other part I think there was aamagazine in march
ဒီကနေ့မလာတော့ဗစ်ဒိန် 442 magazine ထဲမှာကမ္ဘာအကောင်းဆုံးဂိုးသမား10ယောက်ဆိုပြီးပြောတဲ့အထဲမှာကျွန်တော်မပါပါဘူး။ဘာကြောင့်လဲတော့မသိပါဘူး။ဒါပေမဲ့ဒါကကျွန်တော်ပုံမှာမလေးစားသလိုမျိုးပါ။သူတို့ကျွန်တော်ကိုနံပါတ်1နေရာမှာထားရမယ်လို့ကျွန်တော်မဆိုလိုပါဘူး။ဒီလိုမထားလို့လည်းဘာမှမဖြစ်ပါဘူး။တကယ်ကောင်းတဲ့ဂိုးသမားတွေရှိပါတယ်။ Alisson တို့ Mandy တို့နောက် off leg to Ederson တို့ရှိပါတယ်။ဒါပေမဲ့ဒီဘောလုံးဝဲရာသီမျိုးမှာအကောင်းဆုံး10ယောက်ထဲမှာမထည့်တာကတော့ထူးဆန်းပါလေ။ပြီးတော့မနေ့ကဆိုလဲအင်္ဂလန်ဘက်ကနေရေစရာကောင်းတာတွေတွေ့ရပါတယ်။ကျွန်တော်ထင်တာကတော့ Chelsea ကနေထွက်လာတယ်လည်းစိုင်ပါလိမ့်မယ်။ကျွန်တော် Chelsea နဲ့ Premier League နှစ်ကြိမ်ရတယ်။ဒါပေမဲ့ဒီကိုပြောင်းလာပြီးတဲ့နောက်ပထမနေ့ကျွန်တော်အကောင်းဆုံးအနေထားမဟုတ်တော့ Chelsea နဲ့ Premier League ရတာကိုလည်းအတိအမှန်မပြုကြပဲအတော်များများကကျွန်တော်လောင်ကြပါလေ။ဒါပေမဲ့အခုကျွန်တော်အနိုင်ရပြီးတော့ Champion ဖြစ်သွားပြီဆိုတော့ကဲကောင်းနေတုံ့ပြန်မှုပ
ါ We are the hard champions league ကိုနိုင်လိုက်တဲ့အတွက်ဒီနေ့မှာ Spain La Liga အမပေး champions ရော Europa Champions League လာနှလုံးရသွားခဲ့တာဖြစ်ပါတယ်ဒီနေ့ဝင်နေနေကတော့ Real Team Madrid မျိုးကိုပြန်ရောက်တဲ့အချိန်မှာ Barcelona မျိုးမှာလှည့်ပြီးတော့အောင်ပွဲခံခဲ့ကြပြီးပရိသတ်တွေလည်းအကြီးအကျယ်ကျိုးစုံဂုဏ်ပြုခဲ့ကြတာပါ ညဘက်မှာတော့ Real အသင်းဟာ Banobo ခွင်းကြီးမှာထပ်အောင်ပွဲခံခဲ့ပြီးတော့အသင်းကောင်းဆောင် Marcelo ကတော့ Real ကနေထွက်တော်မှာဖြစ်လို့ပရိသတ်တွေကိုနှုတ်ဆက်ခဲ့ပါတယ်Real Madrid အသင်းက Madrid မြို့မှာအောင်ပွဲခံခဲ့တဲ့တစ်ချိန်တည်းမှာပဲ Liverpool အသင်းကလည်း Champions League Final မှာရှုံးပေမဲ့ဒီနေ့ဘောလုံးရာသီမှာ FA ဖလားနဲ့ Carabao ဖလားနှလုံးရခဲ့တာကြောင့်အသင်းကနေနေ့က Liverpool မှာအောင်ပွဲခံခဲ့ကြပါတယ် Liverpool နီးပြရခင် Club ကတော့ Liverpool အသင်းဟာ Champions League Final မှာရှုံးပေမဲ့ပရိသတ်တွေဟာဒါကိုစိတ်မပြတ်ပဲဒီဘောလုံးရာသီမှာဖလားနှလုံးရခဲ့တာကိုအောင်ပွဲခံခဲ့ကြတဲ့အတွက်ကမ္ဘာအကောင်းဆုံးအသင်းဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ် Real Madrid သည်ဟာ Champions League ကိုအခုလိုထပ်ပြီးတော့ဘူးဆွဲလိုက်တာကြောင့်အခုဆိုရင် Champions League ပလားကို14ချိန်နဲ့အများဆုံးရပြီးအောင်မြင်ဆုံးအသင်းအဖြစ်နဲ့နောက်ထပ်3ချိန်ထပ်တင်နိုင်ခဲ့သလို Real သည်ရဲ့နီးပြ Ancelotti ဟာလည်း Champions League ပလားကို4ချိန်ဘူးဆွဲပြီးတော့ Champions League သမိုင်းမှာအောင်မြင်ဆုံးနီးပြတယောက်ဖြစ်လာခဲ့တယ်ဆိုတာတင်ပြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာတော်တာရှင်များခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားဆက်သွယ်နိုင်ပါတယ်အီးမေးလ်ကနေတဆင့်ရေးသားနိုင်ပါတယ်ရေးသားပေးပို့ရမယ့်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ် VOA ရဲ့အတန်းနဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုနားလောင်ကတင်ပြပေးပါဦးမယ်ခင်ဗျာ
ယူကရိန်းနိုင်ငံနဲ့ရုရှားတို့ကြူကြော်စစ်ဆင်နွှဲနေတာလေးလာတဲ့ရောက်လာချိန်မှာပဲယူကရိန်းအတွက်ပို့ပြီးတော့အဆင်မြင်တဲ့ rocket စနစ်တွေနဲ့ခရယာမီကျောက်တွေကိုဒေါ်လာတန်း900ဖို့ပေးပို့သွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗီဒီယိုနေမှာပြောပါတယ်ရုရှားပိုင်နဲ့နေမြေတဲ့အမေရိကန်လက်နက်တွေနဲ့ပြစ်ခတ်တိုက်ခိုက်တာမျိုးမလုပ်ဘူးလို့ယူကရိန်းဘက်ကအာမခံထားပါတယ်လို့လည်းသမ္မတအင်ဂျီရောကပြောပါတယ်ရုရှားတို့ရဲ့ရန်ကနေသူတို့ပိုင်နဲ့မြေတွေကိုကာကွယ်နေတဲ့ယူကရိန်းအတွက် rocket ပြစ်လို့တဲ့အဆင်မြင်စနစ်တွေနဲ့လက်နက်ခရယာတွေပေးပို့သွားမယ်လို့ဗီဒီယိုနေကထုတ်ပြန်ချက်မှာသမ္မတဘိုင်ဒန်ကပြောထားပါတယ်လွတ်လပ်မှုအတွက်တိုက်ပွဲဝင်နေကြတဲ့ယူကရိန်းကိုသမိုင်းဝင်အကူအညီတွေပေးအပ်ရင်းကမ္ဘာကြီးကိုအမေရိကန်ကဆက်ပြီးတော့ဦးဆောင်သွားမယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံအရှေ့ပိုင်းဆီဘရိုဒေါနက်စ်မြို့ကိုပို့ထုံးနေမှာလက်နက်ကြီးတွေနဲ့ဆက်မပြတ်တိုက်ခိုက်နေပြီးတော့လူဟန်စ်ဒေသအုပ်ချုပ်ရေးမှူးကတော့လက်ရှိမှာမြို့ရဲ့80ရာခိုင်နှုန်းကိုရုရှားတပ်ဖွဲ့တွေထိန်းချုပ်ထားပြီးလို့ဝန်ခံပြောဆိုပါတယ်။ဒါအပြင်အရသာတွေကဲထုတ်ပေးတဲ့အစီအစဉ်ကိုလည်းရပ်ဆိုင်ထားတယ်လို့လည်းပြောပါတယ်။တချို့ယူကရိန်းတပ်ဖွဲ့တွေဟာရုရှားတပ်ဖွဲ့တွေကိုခုခံတိုက်ခိုက်နေကြဆဲဖြစ်ပြီးတော့တချို့ယူကရိန်းတပ်ဖွဲ့တွေကတော့ဆုတ်ခွာသွားပြီဖြစ်ကြောင်းလည်းလူဟန်စ်ဒေသအုပ်ချုပ်ရေးမှူးဟီဒိတ်ကပြောပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုလှုပ်ဆောင်ပေးဖို့ကတော့မဖြစ်နိုင်တော့ကြောင်းလည်းသူက Telegram မှာရေးသားထားပါတယ်။ဒါပေမဲ့လူဟန်စ်ဒေသလီရှူရှန်းမြို့ကိုတော့ရုရှားတပ်ဖွဲ့တွေရောသူ့ကိုထောက်ပံ့ပေးထားတဲ့ခွဲတော်ရေးသမားတပ်ဖွဲ့တွေရောသိမ်းပိုက်နိုင်ခြင်းမရှိသေးပဲယူကရိန်းတပ်ဖွဲ့တွေကအပြည့်အဝထိန်းချုပ်ထားတယ်လို့လည်းသူကပြောပါတယ်။ရုရှားဟာ3လကြာထိုးစစ်ရဲ့အစောပိုင်းမှာယူကရိန်းသမ္မတဗလာဒီမီယာပိုဇလန်စီကိုအစိုးရကိုဖြုတ်ချတာမြို့တော်ကစ်ကိုသိမ်းပိုက်ရေးအစီအစဉ်မအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းစစ်မှုလုပ်ငန်းတွေရှိရာဒွန်ဘတ်ဒေသကိုထိန်းချုပ်ရေးရုရှားရဲ့ရည်မှန်ချက်အတွက်ဆီဘာဒိုဒေါနက်စ်ဒေသသိမ်းပိုက်နိုင်ရေးဟာအလွန်ကိုအရေးကြီးနေတာဖြစ်ပါတယ်။ယူကရိန်းစစ်ပွဲကြောင့်ဆန္ဒရိက္ခာပြဿနာတွေပိုးပြီးတော့ကြီးထွားလာခဲ့တာကနေအနေငယ်သက်သာလျော့ပါလာနိုင်ကြောင်းကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူဒရက်စ်ကဗိုလ်ထုတ်နေမှာပြောပါရယ်ချက်ချင်းလက်ငင်တိုးတက်မှုတွေထွက်လာမှာမဟုတ်ပဲအချိန်တော့ယူရမယ်လို့လည်းသူကပြောပါရယ်စစ်ပွဲကြောင့်စစ်မှုဆောင်ကနေစစ်ဆောင်ကနေစကောက်ပဲသီးနှံတဲ့ဓာတ်မြေဩဇာတင်းမှုမှုကိုအဟန့်အတားဖြစ်စေတာပါဒါအပြင်ရုရှားနဲ့ယူကရိန်းတို့ပေါင်းကမ္ဘာပေါ်မှာဂျုံထုတ်လုပ်ရောင်းချမှုကတတိယအများဆုံးဖြစ်ပြီးတော့အဲ့ဒီထဲမှာရုရှားနိုင်ငံကကမ္ဘာမှာဓာတ်မြေဩဇာထုတ်လုပ်တဲ့အဓိကနိုင်ငံလည်းဖြစ်ပါရယ်မြန်မာနိုင်ငံမှာအိုးအိမ်တွင်အိုးအိမ်ဆုတ်ခွာထွက်ပြေးနေကြရတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်အရေအတွက်ဟာအခုချိန်မှာတသန်းကျော်ထိရောက်ရှိလာကြောင်းကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူပေါင်းဆောင်ရွက်ရေးဥချာကပြောဆိုကြောင်းကုလသမဂ္ဂအတွင်းမှုချုပ်ပြောခွရာစတီဗန်ဒူဂျာရက်ကပုံထုံးနေမှာပြောပါရယ
်တရင်ချင်းချုပ်တွေကိုနိုင်လောင်ကပြောပြသွားတာပါခင်ဗျာဒီကနေ့အတန်းနဲ့စီစဉ်တွေကိုတာဝန်ယူခဲ့သူတွေထဲမှာထုတ်လို့ရေးမှုဖြစ်နေကကိုရဲမုံကတာဝန်ယူခဲ့ပါတယ်အတန်းဖန်းနဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်းဘီကိုနဲ့ဇူပဲအတားရဖြစ်ပါတယ် VOU နာတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များလည်းဘေးရန်နဲ့ကင်းဝေးကြပါစေကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.